Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ်နိုဝင်ဘာလ6ရက်ဗုဒ္ဓဘုနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့ရဲ့အစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်ဒီဒေါ်နယ်ထရန့်ကသူပြောခဲ့ပြီးတဲ့စကားရှိတဲ့အတွက်ကြောင့်သူ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုတော့မှအင်ဂျင်နိုင်တဲ့အတူတင်ပြပေးတော့မှာပါဒီကိသတင်းတွေထဲမှာဆိုလို့ရှိရင်တော့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ပြန်လည်အနိုင်ရရှိသွားပါတယ်သူရွေးကောက်ပွဲအနိုင်ရတဲ့အပေါ်နိုင်ငံတကာခေါင်းဆောင်တွေကလည်းချီးကျူးကြိုဆိုကြပါတယ်ရွေးကောက်ပွဲမှာရုရှားလိုယူဆရတဲ့ထိမ့်ချောက်နှောက်ယှက်မှုတွေလည်းကြုံခဲ့ရပါတယ်ဒီလိုသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
Republican သမ္မတလောင်းဒေါ်နယ်ထရန့်ရွေးကောက်ပွဲမှာအနိုင်ရသွားတဲ့အပေါ်မြမအရေးအကဲခတ်တွေရဲ့သုံးသက်ချက်တွေကိုတင်ဆက်တဲ့အခါမှာတော့
ဒီဒေါ်နယ်ထရန့်ကသူပြောခဲ့ပြီးတဲ့စကားရှိတဲ့အတွက်ကြောင့်သူတော်တက်လာခဲ့လို့ရှိရင်ဒီရုရှားယူကရိန်းပေါ့စစ်ကိုရပ်တန့်မယ်ဆိုရင်ဟိုဆုံးရှုံးမှုတွေပေါ့ဒီတဲ့ပို့တော့မဆုံးရှုံးတဲ့အနေအထားတစ်ခုတော့ဖန်တီးဖို့ကျွန်တော်တို့ကမျှော်လင့်နေကြရတာဒါကနံပါတ်1တစ်ချက
်သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအမေရိကန်ဒီမှာတီထောင်စုမှာကျင်းပခဲ့တဲ့သမရရွေးကောက်ပွဲနဲ့ပတ်သက်လို့အထူးသုံးသက်ချက်ဆွေးနွေးဝိုင်းအစီအစဉ်ကိုလည်းထုံလင်းဖို့ရှိပါတယ်နောက်ပိုင်းမှာတော့ဂျန်စီမျိုးဆက်အားကစားကဏ္ဍစတဲ့အဖက်ဆင်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူပြောပြမှာပါရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ဟာဒီမိုကရက်သမ္မတလောင်းဒုသမ္မတကမလာဟဲရစ်ကိုအနိုင်ရရှိလိုက်တာကြောင့်သမ္မတတန်၄နှစ်နောက်တစ်ကြိမ်တာဝန်ယူခွင့်ရတော့မှာဖြစ်ပါတယ်
So I want to thank the American people for the extraordinary honor of being elected your 47th president and your 45th president.
45ရောက်မြောက်နဲ့48ရောက်မြောက်သမ္မတအဖြစ်ရွေးချယ်ခဲ့ကြတဲ့ American ပြည်သူတွေအတွေ့အထူးဂုဏ်ယူဝမ်းမြောက်ကြောင်းကျေးဇူးတင်စကားပြောကြားလိုပါတယ်လို့သမ္မတဟောင်းဒေါ်နယ်ထရန့်ကရွေးကောက်ပွဲအနေအားကြောင်းကြေညာတဲ့မိန့်ခွန်းထဲမှာပြောဆိုခဲ့ပါတယ်မနေ့နောင်ပိုင်းရွေးကောက်ပွဲအပြီးရလဒ်တွေအားလုံးကိုတရားဝင်မကျင်ညာရသေးပေမဲ့ရေးတွက်ပြီးခဲ့တဲ့မဲအီအတွက်တွက်ချက်မှုရအနိုင်ရဆောင်ကျင်ညာနိုင်ခဲ့တာဖြစ်ပါတယ်။သမရရွေးချယ်ရေးပြည်내အထူးကိုယ်စားလှယ်မဲစုစုပေါင်း938မဲမှာအနိုင်ရဖို့အနည်းဆုံး280ရရှိဖို့လိုအပ်ပြီးမဲအီအတွက်ရေးတွက်ပြီးချိန်အထိသမရဟောင်းထရန့်ကအနည်းဆုံး289မဲရရှိထားပြီးအနိုင်ရရှိခဲ့တာဖြစ်ပါတယ်။သမ္မတဟောင်းထရန့်ရွေးကောက်ပွဲအနိုင်ရလိုက်တာကြောင့်အမေရိကန်သမိုင်းမှာ1890ပြည်လွန်နှစ်တွေနောက်ပိုင်းပထမဆုံးသမ္မတဟောင်းတဦးသမ္မတတက်တန်းနောက်တစ်ကြိမ်အနိုင်ရသူအဖြစ်မှတ်တမ်းတင်နိုင်တော့မှာဖြစ်ပါတယ်အကြိမ်နဲ့ရှင်ပြန်ရမယ်လို့ခန့်မှန်းထားတဲ့ပြည်နယ်တွေထဲက Pennsylvania, Georgia, မြောက် Carolina, Wisconsin ပြည်နယ်တွေထဲမှာမဲအသာရပြီး Republican သမ္မတဟောင်းထရန့်ဒီကအနိုင်ရရှိခဲ့တာဖြစ်ပါတယ်
အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်သူတွေတပ်ဝင်ယုံကြည်တဲ့ဒီမိုကရေစီစနစ်အားနည်းသွားစေအောင်ရုရှားအနေနဲ့အနှောက်အယှက်ပေးတယ်လို့ယူဆကြောင်းရွေးကောက်ပွဲလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။မဲပေးသူတွေစိုးရိမ်ထိတ်လန့်ပြီးတော့အထင်မြင်လွဲမှားအောင်ဘုံခွဲတိုက်ခိုက်မယ်ဆိုတဲ့ခြောက်လန့်မှုတွေအပါအဝင်လှုပ်ကြံဖန်တီးထားတဲ့ဗီဒီယိုတွေလူမှုကွန်ရက်မှာရေးသားဖြန့်ဝေတာတွေကိုငားပြည်နယ်ထက်မနည်းလှုပ်ဆောင်ခဲ့တယ်လို့ Cyber Internet နဲ့အခြေခံအဆောက်အအုံဆိုင်ရာလုံခြုံရေး Agency CISA တာဝန်ရှိသူတွေကပြောပါတယ်။ရွေးကောက်ပွဲနေ့မှာမဲယုံတွေကိုဘုံခွဲတိုက်ခိုက်မယ်လို့စူးစူးဝါးဝါချင်းချောက်ခံရတဲ့ပြည်နယ်တွေထဲမှာ Georgia, Michigan, Wisconsin,Pennsylvania, Arizona ပြည်နယ်တွေပါဝင်ပြီး Georgia ပြည်နယ်မှာအနည်းဆုံးမဲယုံ32ယုံကိုဘုံခွဲတိုက်ခိုက်မယ်ဆိုပြီးချင်းချောက်ခံရကြောင်းပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်း Donald Trump အနိုင်ရသွားတဲ့အပေါ်ကမ္ဘာခေါင်းဆောင်တွေကဝမ်းမြောက်ချီးကျူးစကားပြောဆိုကြပါတယ် Israel ဝန်ကြီးချုပ် ဘင်ဂျမင်နာတာညာဟုဟာထရန့်အနိုင်ရတာကိုပထမဆုံးချီးကျူးဂုဏ်ပြုသူတွေကတူဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကလည်းကမ္ဘာအရေးကိစ္စတွေမှာခိုင်မာတဲ့အင်အားတည်ဆောက်ပြီးငြိမ်းချမ်းရေးရောက်အောင်ကြိုးပမ်းမယ်ဆိုတဲ့ထရန့်ရဲ့ဂရီကူကိုပြောဆိုချက်တွေပေါ်အကောင့်တုံ့ပြန်ပါတယ်။ယူကရိန်းငြိမ်းချမ်းရေးအတွက်လက်တွေ့အကောင့်တွေဖော်နိုင်မဲ့မူဝါဒအဖြစ်သူကပြောဆိုပါတယ်။နေတိုးမဟာမိတ်အဖွဲ့ရဲ့အတွင်းမှုချုပ်မတ်ပစ်တက်ကလည်းထရန့်ရဲ့ဥဆောင်မှုနဲ့မဟာမိတ်အဖွဲ့ကြီးကိုဆက်လက်ဥဆောင်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။ပြင်သစ်သမ္မတအမနွယ်မက်ခရွန်ကလည်းထရန့်ရဲ့လက်တွဲလှုပ်ဆောင်မှုပြောဆိုပါတယ်။ဒါအပြင်ဝန်ကြီးချုပ်ဗြိတိန်ဝန်ကြီးချုပ်ခီယာစတီမာနဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘလနီတို့ကလည်းထရန့်ရဲ့အောင်မြင်မှုကိုဝမ်းမြောက်ကြောင်းကြိုဆိုခဲ့ပါတယ်။တရုတ်အစိုးရကတော့အမေရိကန်ပြည်သူတွေရဲ့ရွေးချယ်မှုကိုလေးစားပါတယ်လို့ပြောဆိုပါတယ်။အိန္ဒိယဖိလစ်ပိုင်စတဲ့အာရှနိုင်ငံတွေကလည်းထရန့်အောင်မြင်မှုကိုချီးကျူးပါတယ်ရုရှားသမ္မတဗလာဒီမာပူတင်ကတော့ထရန့်နဲ့ပတ်သက်လို့တစုံတရာပြောဆိုခြင်းမရှိသေးပါဘူ
းဖလော်ရီဒါမှာဒေါ်နယ်ထရန့်ရွေးကောက်ပွဲရလက်စောင့်ကြည့်နေတဲ့အခမ်းအနားကိုသတင်းတောက်6ဦးထက်မနည်းတက်ရောက်ခွင့်ပိတ်ပင်ခံခဲ့ရပါတယ် SCO Political Park သတင်းမီဒီယာတွေကသတင်းတောက်6ဦးသတင်းယူခွင့်ပိတ်ပင်ခံရတာဖြစ်ကြောင်း VOA အနေနဲ့အတည်ပြုနိုင်ခဲ့ပါတယ်။ Political Media ကသတင်းတောက်3ဦးနဲ့ဓာတ်ပုံရိုက်သူ2ဦးအစောပိုင်းမှာတက်ရောက်ခွင့်ပေးထားပေမဲ့အင်္ဂါနေ့မှာတော့ပြန်ပြီးတော့ရုပ်သိမ်းခံလိုက်ရပါတယ်။လူဖြူအမျိုးသားရေးဝါဒီ2ဦးဟာ Pennsylvania ပြည်နယ်ကထရန့်မဲဆွယ်စည်းရုံးရေးအဖွဲ့မှာပါဝင်နေတယ်ဆိုပြီး Political Magazine မှာရေးသားခဲ့တာနဲ့ပတ်သက်လို့ဆက်ဆက်နိုင်တယ်လို့ဒီကိစ္စနဲ့နှီးဆက်သူ2ဦးက VOA ကိုပြောကြားခဲ့တာပါ။နောက်ပိုင်းမှာတော့အဲ့ဒီလူဖြူအမျိုးသားရေးဝါဒီကိုမဲဆွယ်ရေးအဖွဲ့ကထုတ်ပယ်ခဲ့ပါတယ်။ Political ကို VOA ကမေးမြန်းရမှာတော့ထေချားဖို့ငင်းဆန်ခဲ့ပါတယ်ရှင
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 1953ညလိုင်းတိုမီတာ25 kHz 1783ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဘုဒ္ဓနေ့ VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်မြန်မာနိုင်ငံအပါအဝင်မလေးရှားအိန္ဒိယအင်ဒိုနီးရှားလာအိုဇင်ဘာဘွေစတဲ့နိုင်ငံတွေနဲ့ရုရှားနိုင်ငံရဲ့ဆက်ဆံရေးဟာပပောင်းစုံနှစ်ဖက်အကျိုးစီးပွားနဲ့စစ်မှန်တဲ့ဆက်ဆံရေးဖြစ်တယ်လို့အပြန်အလှန်လေးစားမှုနဲ့အထုအကြပိုင်မှုအကျိုးစီးပွားတွေကိုအခြေခံတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုပါတယ
်ဝေတမ်ဇလီပတ်စလီဒရူဂျစ်တူနခ်နာစထရိုနခ်နာဗဇေမဒီစတစ်နာမီမြန်မာဘူရ်ကီနာဖာဆို
မော်စကိုကမနေ့ကမော်စကိုမှာကျင်းပတဲ့နိုင်ငံတော်တော်များများကဒါဇင်နဲ့ချီတဲ့နိုင်ငံတကာတန်တမာတွေခန့်အပ်လွှာတွေကိုလက်ခံတဲ့ကျင်းပရာပွဲမှာကလင်မင်နာတော်မှာပြုလုပ်ခဲ့ပြီးရုရှားသမ္မတဗလာဒီမာပူတင်ကအဲ့ဒီမှာပြောဆိုခဲ့တာပါအခမ်းအနားမှာပြီးခဲ့တဲ့ဒီဇင်ဘာလကတည်းကခန့်အပ်ထားတဲ့စစ်ကောင်စီရဲ့ရုရှားနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးတစ်လင်းအောင်ရဲ့ခန့်အပ်လွှာကိုလည်းတခြားနိုင်ငံတွေနဲ့အတူတပေါင်းတည်းလက်ခံခဲ့ပါတယ်။အနောက်နိုင်ငံတွေကတန်တပန်အများစုနဲ့ရုရှားနိုင်ငံနဲ့ပတ်သက်ပြီးမျှမျှတတဗက်မလိုက်ဖဲတမာတမာရှိရှိရှုမြင်ဖို့မျှော်လင့်တဲ့အကြောင်းပြောဆိုရင်အခမ်းအနားထဲမှာရှိတဲ့ရုရှားနဲ့ဆက်ဆံရေးကောင်းမွန်တဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကတန်တမာတချို့ကိုညှီညွှန်းပြောဆိုခဲ့ပါတယ
်။ထိုင်းနိုင်ငံဆူရတ်ဌာနီမှာမြန်မာအလုသမားတွေကိုတယ်ဆောင်လာတဲ့ကုန်ကားကိုထရက်ကားတစ်စီးနဲ့တိုက်မိရာကမြန်မာအလုသမား၄ဦးတေဆုံးပြီး၉ဦးဒဏ်ရာရခဲ့ကြောင်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြပါရတယ်။ကားတိုက်မှုဖြစ်တဲ့နေရာမှာတင်ခီးတဲ့၂ဦးနဲ့ရေမောင်းစုစုပေါင်းလူ3ဦးပွဲချင်းပြီးတိတ်ဆုံးခဲ့ပြီးအမျိုးသား6ဦးနဲ့အမျိုးသမီး4ဦးစုစုပေါင်း10ဦးဒဏ်ရာရခဲ့ကြောင်းလဲထိုင်းနိုင်ငံဒုတ်ဘန်ကောက်ပို့စ်သတင်းစာမှာဖော်ပြခဲ့ပါတယ်။ဒဏ်ရာရသူတွေကိုဆေးရုံကိုချက်ချင်းပို့ဆောင်ပေးခဲ့ပြီးဆေးကုသမှုပေးနေစမှာပဲဒဏ်ရာရသူတွေတဲကနောက်တစ်ယောက်တိတ်ဆုံးခဲ့ပါတယ်။ရင်းမတော်မဆဖြစ်ပြီးကားပေါ်မှာပါလာတဲ့မြန်မာအလုမား2ဦးကလည်းလမ်းဘေးမှာပုန်းခိုနေစဉ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဘန်ကောက်ကနေတောင်ပိုင်းခရိုင်ပတူလန်းကိုမြန်မာရွှေပြောင်းအလုသမားတွေကိုတင်ဆောင်သွားတဲ့ကားမတော်တဆဖြစ်ခဲ့တာလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်ရင်မောင်းသူဟာကားမောင်းစင်မော့ကားမောင်းတဲ့အချိန်မှာအိပ်ပျော်သွားတာဒါမှမဟုတ်အချိန်များလွန်းတာကြောင့်မြန်မာအလုသမားတွေလိုက်ပါလာတဲ့ကုန်ကားကိုနောက်ကဝင်တိုက်မိတာဖြစ်နိုင်ကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
ဗုဒ္ဓဘုနေ့ညချမ်း
VOA မြန်မာပိုင်းသတင်းအစီအစဉ်ကိုကုစောမိုးကျော်နဲ့အတူတင်ဆက်ခဲ့တာပါကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နှาศင်ကြည့်ရှုနိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့ဒီဆွေးနွေးပွဲအစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်သမ္မတဟောင်းဒေါ်နယ်ထရမ့်ရွေးကောက်ပွဲအနိုင်ရတဲ့အပေါ်မှာမြမအရေးသုံးသက်သူတချို့ရဲ့အမြင်ကိုကြည့်ကြရအောင်ပါရှင်အမေရိကန်ရွေးကောက်ပွဲမှာဒီမိုကရက်တစ်သမ္မတလောင်းဒုသမ္မတကမလာဟဲရစ်ကိုသမ္မတဟောင်းဒေါ်နယ်ထရမ့်ကအနိုင်ရလိုက်တဲ့အတွက်သမ္မတတက်တန်း၄နှစ်တာဝန်ယူခွင့်ရတော့မှာပါအမေရိကန်သမိုင်းမှာပထမဆုံးသမ္မတဟောင်းတဦးနောက်တစ်ကြိမ်တက်တန်းအတွက်အနိုင်ယူသူဖြစ်မှတ်တမ်းတင်နိုင်ခဲ့တဲ့ထရမ့်အစိုးရလက်ထက်မြမအရေးမှာဘလို့တက်ရောက်မှုတွေရှိလာနိုင်ပါတယ်။မြမအရေးအခက်အခဲတချို့ရဲ့သဘောထားအမြင်တွေကိုရန်ကုန်ကစူးစီးပေးပို့ထားတာကိုမဆုမွန်ကပြောပြမှာပါရှင်
။အမေရိကန်ရွေးကောက်ပွဲမှာဒီမိုကရက်တစ်သမ္မတလောင်းလက်ရှိဒုသမ္မတကမလာဟဲရစ်ကိုသမ္မတဟောင်းဒေါ်နယ်ထရမ့်ကအနိုင်ရလိုက်တာကြောင့်သမ္မတတက်တန်း၄နှစ်တာဝန်ယူခွင့်ရတော့မှာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကတော့ဖလော်ရီဒါပြည်နယ်မှာသူ့ကိုထောက်ခံတဲ့သူတွေကိုမိန့်ခွန်းပြောပြီးတော့သူအနိုင်ရကြောင်းနဲ့ကျေးဇူးတင်ပါတယ်ဆိုတာကိုပြောဆိုသွားခဲ့တာပါအမေရိကန်နိုင်ငံဟာကမ္ဘာ့အင်အားကြီးနိုင်ငံဖြစ်တဲ့အတွက်သမ္မတရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်သမ္မတအပြောင်းအလဲမူဝါဒအပြောင်းအလဲတွေကိုတစ်ကမ္ဘာလုံးကစိတ်ဝင်စားကြသလိုအဲ့ဒီပြောင်းလဲမဲ့အရာတွေကလည်းကမ္ဘာကြီးပေါ်မှာအကျိုးသက်ရောက်မှုကြီးမားစေနိုင်တာမို့လို့အမေရိကန်သမ္မတရဲ့နေရာအပြောင်းအလဲကိုကမ္ဘာတစ်ဝန်းကစောင့်ကြည့်ကြတာမှာတော့မြန်မာပြည်တွင်းကလည်းအပါအဝင်ဖြစ်ပါတယ်ထရမ့်အမေရိကန်သမ္မတဖြစ်လာမယ်ဆိုရင်ကြဆင်းလာတဲ့ကမ္ဘာစီးပွားရေးပြန်ပြီးတော့ဥမော်လာတာမြင်ရနိုင်တယ်ဆိုပြီးရှုမြင်သူတွေရှိသလိုစီးပွားရေးပြိုင်ဆိုင်မှုတွေတိုးလာနိုင်တယ်ဆိုပြီးရှုမြင်သူတွေလည်းရှိပါတယ်မြန်မာနိုင်ငံရေးလေးလာအကဲခတ်သူတဦးကတော့ဒေါ်နယ်ထရမ့်နိုင်ခဲ့မယ်ဆိုရင်ကမ္ဘာကိုယ်တော်မကမြန်မာမှာပါရိုက်ခတ်မှုတွေရှိလာနိုင်မယ်လို့ရှုမြင်ပြီးကောင်းကျိုးထက်ဆိုးကျိုးပိုများနိုင်တယ်လို့သူကပြောပါတယ
်ဘာသမတ်ဖြစ်လာရင်အမေရိကန်တို့ရောကမ္ဘာတစ်ခုလုံးတပါကောင်းကျိုးထက်ဆိုးကျိုးပိုများနိုင်မယ်လို့မြင်ပါတယ်အမေရိကန်ရဲ့စနစ်နဲ့ဒီမိုကရေစီဟာလေအစတခါရမှာဖြစ်ပြီးကမ္ဘာတစ်ပေါင်းလုံးကပြောင်းလဲလာမယ့်အခြေအနေဒီပုံမှာဘယ်လိုတုံ့ပြန်ကြမလဲဆိုတာကအတော်စိတ်ဝင်စားဖို့ကောင်းပါတယ်။ဒီကမ္ဘာလုံးရင်ဆိုင်ရတဲ့ခက်ခဲချက်တွေကိုကျော်လွှားသွားနိုင်ကြမလားဒီလိုဖြစ်ဆိုးတွေနဲ့တွေ့ကြရအောင်မလဲ။ပုံမှန်ပဲစောင့်ကြည့်ရမယ့်အခြေအနေရှိပါတယ်။ထရန့်ကမြမအရေးကိုစိတ်ဝင်စားပြီးမယ်သူ့ရဲ့အုပ်ချုပ်ရေးအဖွဲ့အစ်အဲ့ဒါရဲ့ကမ္ဘာနှံမှာအပြိုင်မှုတွေတိုးလာနိုင်တဲ့ရေကြောင့်မြမကြီးပုံမတရားမှုယတိပြတ်မှန်းဆပ်ဖို့တော့ခက်နိုင်တယ်လို့ယူဆပါတယ်
။တင်းနေကမဟာဗျူဟာလေးလာရေးဖွဲ့ကဦးသိန်းထွန်းဦးကတော့ဒေါ်နယ်ထရန့်အနိုင်ရဖို့အတွက်လိုလားသူဖြစ်ပါတယ်။သူကတော့ထရန့်သာအနိုင်ရခဲ့မယ်ဆိုရင်ရုရှားယူကရိန်းစစ်ကိုရပ်နိုင်တာကြောင့်ကမ္ဘာစီးပွားရေးတိုးလာနိုင်မှုလှုပ်လာနိုင်မယ်လို့ရှုမြင်ပါတယ်။ဒေါ်နယ်ထရန့်တက်လာခဲ့မယ်ဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ရဲ့ policy မူဝါဒအစ်တတွေချလာနိုင်မလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လည်းသူကသူ့အမြင်အခုလိုပြောပြလာပါတယ်။
ဒီ Donald Trump ကသူပြောခဲ့ပြီးတော့စကားရှိတဲ့အတွက်ကြောင့်သူတော့တက်လာခဲ့လို့ရှိရင်ဒီ Russia Ukraine ပေါ့စစ်ကိုရပ်တန့်မယ်ဆိုရင်ဟိုဆုံးရှုံးမှုတွေပေါ့ဒီတဲ့ပို့တော့မဆုံးရှုံးတဲ့အနေအထားတစ်ခုတော့ဖန်ပြီးဖို့ကျွန်တော်တို့ကမျှော်လင့်နေကြရတာနံပါတ်1တစ်ချက်နောက်တစ်ချက်ကအဲ့တော့ဒီကြတာကဒီစစ်ကိုသာသူပြောတဲ့အတိုင်းသူရပ်တန့်သွားအောင်လုံးဝပြီးဆုံးသွားတဲ့ဒီလုံနိုင်ရမယ်ဆိုတော့သိကောင်းသွားမှာပေါ့ဒါသူ့ရဲ့အကောင်းဆုံးဆန်းဆောင်မှုတစ်ခုဖြစ်လာနိုင်မှာရှိတယ်လို့ကျွန်တော်တို့မှန်းလို့ရတာစီးပွားရေးပိုင်းအပိုင်းကတော့ဟိုစီးပွားရေးဆိုင်ရာအတွေ့အမြင်တွေတစ်ခုတော့သူယူလာနိုင်မလားပေါ့ဒါတော့ပြောင်းလဲတဲ့ဒုတိယအချက်ပါတတိယအချက်ကတော့ဘယ်လိုပဲပြောပြောပါလိမ့်တခြားနိုင်ငံတွေရဲ့အရေးတဲ့ကိုယ့်နိုင်ငံအရေးကိုအဓိကထားစိတ်ဝင်စားတဲ့အမေရိကန်သမားမျိုးတက်လာတဲ့အတွက်ကြောင့်သူတို့ရဲ့ဒီအမေရိကန်ဒီမိုကရက်စီလက်ထက်မှာဆိုတော့တခြားနိုင်ငံတွေကသူတို့ရဲ့ခေါင်းနဲ့အမျိုးမျိုးအောက်မှာဒါပြားပေးတာရေဝင်ရောက်ဆက်ဖက်တာရှိတာပေါ့နော်ဒါတွေကတော့တော်တော်လေးအထိုက်ရောက်ပေါ့တက်တာဝါနေမယ်နေထားလို့ပြင်ပါဖြစ်ခဲ့လို့ရှိရင်တော့ကျွန်တော်တို့ဒီကဘာကြီးမှာရောဒီဆက်ဆက်နေတဲ့ဒေသတွင်းမှာရောကျွန်တော်တို့ကျန်တဲ့နိုင်ငံတွေမှာရောတော်တော်လေးအကျိုးမြတ်ကြီးရလာနိုင်ပါတယ်
လက်ရှိမှာတော့ရွေးကောက်ပွဲရလဲအရာအထက်လွှတ်တော်ကို Republican Party အများစုကအနိုင်ရခဲ့တာပါ။အောက်လွှတ်တော်ကိုတော့ဘယ်ပါတီကအများစုအနိုင်ရမယ်ဆိုတာအတိအကျမသိရသေးပါဘူး။ဒီ Eurasia Review ကနေဖော်ပြထားတဲ့ဆောင်းပါးမှာတော့မြမအရေးမှာဒီမိုကရေစီမြင့်တင်ရေးဥဆောင်နိုင်မှုကိုပြသဖို့အတွက်အရှိတောင်အရှာမှာမဟာဗျူဟာမြောက်အကျိုးစီးပွားကိုဖြစ်ထွန်းနိုင်ရေးအတွက်အသစ်တက်လာမဲ့ American အစိုးရအဖွဲ့အတွက်အခွင့်အလမ်းတစ်ခုဖြစ်ပါတယ်ဆိုပြီးတော့ဆိုထားပါတယ်။လက်ရှိမှာတော့ American Florida ပြည်နယ် West Palm Beach မှာလုပ်တဲ့ရွေးကောက်ပွဲမဲရလက်စုဝေးစောင့်ကြည့်တဲ့ပါတီပွဲမှာတော့သူ့ကိုထောက်ခံတဲ့လူလူရှိကိုသမ္မတဟောင်းဒေါ်နယ်ထရန့်ထွက်လာပြီးတော့ကျွန်တော်တို့နိုင်ငံကိုပြန်ပြီးတော့ကူစားမယ်လက်ရှိအချိန်ကတော့ American တို့ရဲ့ရွှေခေတ်ပါပဲလို့ပြောခဲ့ပါတယ်ဒေါ်နယ်ထရန့်ကသူအနိုင်ရပြီဆိုတာကိုကြေညာခဲ့ပြီးတဲ့နောက်မှာတော့ UK ပါဝင်နိုင်ငံခေါင်းဆောင်တော်တော်များများကဂုဏ်ပြုကြောင်းပြောကြားနေတယ်ဆိုတာကိုနိုင်ငံတကာသတင်းတွေမှာဖော်ပြနေပါတယ်။မြန်မာနိုင်ငံတွင်းကမြန်မာပြည်သူတွေကလည်းအမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲဆုံးဖြတ်ချက်ရလဒ်ကိုစိတ်ဝင်စားစောင့်ကြည့်နေကြတာဖြစ်ပါတယ်ရှင်။
မဆုမွန်ပြပြသွားတာပါအခုတစ်ဆက်သေးပဲဒီအမေရိကန်သမရရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီသုံးသက်ချက်အထူးဆွေးနွေးဝိုင်းအစီအစဉ်ကိုတင်ဆက်မှာပါအင်္ဂါနေ့ညဒီရွေးကောက်ပွဲမဲယုံနေပိတ်တဲ့အချိန်မှာအမေရိကန်သမရရွေးကောက်ပွဲရလက်အလားအလားပြည်내အလိုက်မဲပေးမှုအခြေအနေတွေနဲ့ရွေးကောက်ပွဲအလွန်ကာလအခြေအနေတွေကိုနောက်ဆုံးထွက်လာတဲ့ရလက်တွေကိုအခြေခံပြီးတော့ VOA မြန်မာပိုင်းအစီအစဉ်ကဌာနမှုဒေါခင်ဆိုးဝင်းအကြီးတန်းအက်ဒီတာဦးသားညွန့်ဦးလေးလာသုံးသက်သူဒေါက်တာတစ်ဆွေနဲ့ James ရွှေတို့သုံးသက်ဆွေးနွေးထားပါတယ်ဒီဆွေးနွေးချက်တွေကတချို့ကိုကောက်နှုတ်ပြီးတော့ထုတ်လွှင့်မှာပါရှင်
VOA American တိုင်းရဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုလွှင့်ထုတ်ပေးနေတာပါအခုဒီစီစဉ်မှာမဲရလတ်တွေကိုအချိန်နဲ့တပြေးညီကြီးညာမှာဖြစ်တယ်လို့ပဲရွေးကောက်ပွဲရလတ်အလားအလာဖြစ်နိုင်ခြေတွေနောက်ပြည်내လိုက်မဲပေးမှုအခြေအနေတွေနဲ့ရွေးကောက်ပွဲအလွန်ကာလအခြေအနေတွေကိုလည်းသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ဒီစီစဉ်မှာဆွေးနွေးမဲ့ပေါင်မဲ့သူတွေကတော့ကျွန်တော် VOA Studio ရဲ့မှာ VOA မြန်မာပိုင်းဌာနမှူးဒေါက်ကင်ဆိုးဝင်းရှိပါတယ်နောက်အထူးအသည့်ဖြစ်တဲ့မြမရေးလှုပ်ရှားသူလည်းဖြစ်တဲ့ American နိုင်ငံရေးလီလာသူလည်းဖြစ်တဲ့ဦးစိုးသုံးပုံရှိပါတယ်တဖက်ကကျွန်တော်တို့ Skype ပေါ်မှာတော့ American နိုင်ငံရေးလီလာသူဒေါက်တာတင့်ဆွေရှိပါမယ်တဆက်တည်း American နောက်ဖက်ချမ်း California ပြည်နယ်ခြေဆိုင် Los Angeles မြမလှုပ်ရှားမှုဖွဲ့ရဲ့တာဝန်ခံ James ရွှေကလည်း Skype ကနေပြီးတော့ဝင်အောင်ဆွေးနွေးပေးဖို့ရှိပါတယ်လက်တော်မှာတော့ဒေါက်တာတင့်ဆွေရှိနေပါတယ်အဲ့တော့ကျွန်တော်အရင်ဆုံးဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးပွဲလေးစလိုက်အောင်ပါကျွန်တော်ထာနာမှုဒေါက်ကင်ဆိုးဝင်းကိုရင်မေးကြပါလေဒီမဲရလက်တော်တော်ချင်းဒီဘယ်လိုသုံးသပ်မိလဲထာနာမှု
ဟုတ်ကဲ့ဗျကျွန်မတခုပြောပြချင်တာဒီ American ပြည်အောင်စုတခုလုံးမှာပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကဒီ American ပြည်အောင်စုတခုလုံးမှာလူဦးရေ231တန်းကမဲပေးပိုင်ခွင့်ရှိတယ်တကယ်တော့လာပြီးတော့မဲပေးဖို့စမှတ်ပုံတင်ခဲ့တာ168တန်းရှိတယ်ဒါပေမဲ့တကယ်လားမဲပေးတာ154တန်းပေါ့နော်ဒါပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကသူတို့ရည်ထားတာအခုလောလောဆယ်ဒီရွေးကောက်ပွဲမှာတော့ဘလတ်ဘနဲ့တန်းဆိုတာအစည်းအဝေးတော့ထွက်မလာသေးဘူးအဲ့တော့ဒီဟိုအခုတလောတွေ့နေရတာဒီလိုပေါ့နော်ကြိုတင်မဲပေးတဲ့ဥစ္စာအရင်တော့ဆိုဒီမိုကရက်တွေကကြိုတင်မဲပေးကြတယ်ဒီဟိုစာရိုက်ကနေထည့်တယ် early voting လုပ်ကြတယ်အခုကျတော့ Republican တွေဘက်ကကြိုတင်မဲပေးဖို့ကိုသူတို့ကအရင်တော့သူတို့ဝေဖန်ခဲ့တယ်ဒီကိစ္စနဲ့ပတ်သက်ပြီးဒါပေမဲ့အခုကျတော့ကြိုတင်မဲပေးဖို့သူတို့ကအားပေးပြီးတော့တခဲနဲ့ဒီလူတွေထွက်လာအောင်လုပ်ခဲ့တာပေါ့နော်အဲ့တော့သူတို့ဒီကြိုတင်မဲတွေမှာလည်းဒီ Republican တွေကနည်းနည်းတာနေတဲ့အခြေအနေရှိတာပေါ့လေအဲ့တော့ဒီသမရရွေးကောက်ပွဲက58ယောက်မြောက်သမရကိုရွေးมาပါအဲ့တော့58ယောက်မြောက်သမရဘယ်သူဖြစ်မလဲဆိုတော့ကျွန်တော်တို့ရင်တထိတ်ထိတ်နဲ့စောင့်နေကြတာပေါ့เนาะအဲ့တော့ဥစ္စာသုံးဘုံကဘယ်လိုထင်ပါလဲရှင
်အခုနဌာနမှုပြောသလိုပဲအဓိကကအခု swing states လို့ခေါ်တဲ့ခုနှစ်ပြည်နယ်အဲ့ဒီခုနှစ်ပြည်နယ်တော့ဟိုအခုက North Carolina ကဒီသမတဟောင်းထမ
်နိုင်သွားပြီ
ဟုတ်ကဲ့နိုင်သွားပြီဆိုတော့အတိကကြီးအမေဟာကတုံးပြည်နယ
်ဟုတ်ကဲ့ပါ
အဲ့ဒီခုနှစ်ပြည်နယ်ထဲမှာတုံးပြည်နယ်ကဒီ Pennsylvania ရဲ့ပြီးတော့ Michigan ရဲ့ Wisconsin သာထောင်းနဲ့ဆက်ချောက်ရေကောက်ပွဲတုန်းကတမတထောင်းကနိုင်တယ်ဒီတုံးပြည်နယ်ကိုအခု2020မှာတမတဘိုင်ဒန်ကဒီတုံးပြည်နယ်ကိုပြန်နိုင်သွားတယ်ဆိုတော့ Blue Wall လို့ခေါ်တာပေါ့နော
်
အဲ့ဒီတုံးပြည်နယ်ကတော်တော်လေးကိုကြီးအမေပြီးတော့ခုနဌာနမှုပြောသလိုပဲဥပမာ Pennsylvania ကကြီးကြီးတယ် Pennsylvania မှာဆိုရင်ကဒီမြို့ပေါ်ကပေါ့နော်တကယ်ဖီလာဖီးယားကောင်တီရောဘယ်လိုချင်နေလဲတမတဘိုင်ဒန်တွန်းကလို့သူတို့အင်အားကောင်းကလားမကောင်းဘူးလားဆိုတော့ခုစောင့်ကြည့်ရမယ
်ဟုတ်ကဲ့
ကျွန်တော် Skype ပေါ်မှာဒေါက်တာတစ်ဆွေရှိပါတယ်ဒေါက်တာတစ်ဆွေကြားပါလားမသိဘူးကျွန်တော်အခုနောက်ဆုံးရထားတဲ့မဲရလက်တွေနဲ့ပတ်သက်လို့ဒေါက်တာတစ်ဆွေအမြင်သိချင်ပါတယ
်အချိန်နေရတော့เนาะကျွန်တော်တို့ဆွေးနွေးနေတဲ့အနေချိန်နေရတော့ခုနလောက်ခွင့်စိုးဝန်တို့ကစိုးသူမုံတို့ပြောသလိုပါပဲဒီအနီပါတီဒေါ်နယ်ထရမ့်ပါတီကရှိကရောက်နေပါတယ်ခင်ဗျအဲဒီ electoral college လို့ခေါ်တဲ့မဲရောရှိနေနေရာရောတခါအောက်လွတ်တော်လို့ခေါ်တဲ့နေရာတွေမှာပါသူကရှိကရောက်နေတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကြံနေတဲ့နေရာတွေမှာလည်းပဲ Donald Trump ကအခုရေးနေတာရခိုင်တုံးတချို့ပဲရှိပြီးသူကရှိကပြေးနေတယ်ပေါ့နော်ဟိုအပြောရတော့နည်းနည်းခက်သေးတယ်ဒါပေမဲ့အဲ Trump မနိုင်ဘူးလို့မပြောနိုင်တဲ့အနေထားတရရောက်နေတယ်လို့ကိုကျွန်တော်မြင်ပါတယ်ခင်ဗျာ
သူစသုံးပုံရောဘယ်လိုမြင်လဲဒီနေ့ရွေးကောက်ပွဲနေ့ကချွတ်ချွတ်မှုမှုပဲလားနိုင်ငံရေးအကြတင်းမာမှုတွေအငင်းပွားမှုတွေရောတွေ့ရပါလား
ကျွန်တော်တလောက်ကြီးတင်းတင်းမှာမှာရှိတာတော့ကျွန်တော်မတွေ့ရပါဘူးဟိုအခုနဟိုဆရာဒေါက်တာတင်းစုပြောတော့လို့ပဲဒါအချိန်ကြီးကအပေါ်မှာပဲမူတင်းတင်းမှာဥပမာဒီပင်ဆယ်ဗေးနီးယားပေါ့နော်အဓိကပင်ဆယ်ဗေးနီးယားပြည်နယ်ကိစ္စပြီးတော့ခုမီရှိဂန်တို့ဝစ်စကွန်ဆင်တို့အဲ့ဒီမှာအဓိကပင်ဆယ်ဗေးနီးယားပါပဲပင်ဆယ်ဗေးနီးယားကိုကျွန်တော်စောင့်ကြည့်ဖို့လုပ်မယ်ထင်တယ်
โอเคดอกเตอร์ซูวินเอาบลูเนี่ย
โอเคป่ะโหဒီမဲပေးတာ ਨੇ ပတ်သက်လို့ပေါ့เนาะဒါကျွန်မဒီနေ့ကျွန်မလည်းဒီနိုင်ငံမှာနိုင်ငံသားဖြစ်သွားပြီဆိုတော့မဲသွားပေးရပါတယ်အဲကျွန်မမေရီလင်းပြည်နယ်မှာနေတဲ့ခါကျတော့မေရီလင်းပြည်နယ်ကကျွန်မတို့ရက်ွက်ထဲကမဲယုံပေါ့เนาะအဲမူလာတန်းចောင်းလေးမှာလောက်ပါတယ်အဲ့တော့ကျွန်မတို့ဒီနေ့မေရီလင်းပြည်နယ်ကတော့ဟိုရိုးရိုးတသားပဲပြောရဲဆိုလို့ရှိရင်တို့ကတော့ဟိုဒီမိုကရက်ဟိုအားသာတဲ့ပြည်နယ်ပေါ့အပြာရောင်ပြည်နယ်ပေါ့ကျွန်မတော့မဲပြီးတဲ့အချိန်မှာ Republican အုပ်စုကနေပြီးတော့မဲဆိုရင်စီယုံနဲ့အဖွဲတစ်ဖွဲရှိတယ်သူတို့ကလည်းတိတိနဲ့ပဲသူတို့မနိုင်ဘူးဆိုတာမနိုင်နိုင်ဘူးဆိုတာသိပေမဲ့သူတို့တတ်တိရှိနေပဲလာပြီးတော့မဲဆွဲတာတွေ့ခဲ့ရတော့အားလုံးအေးအေးဆေးဆေးတည်ငြိမ်ငြိမ်ပဲသူတို့ကလည်းနှုတ်ဆက်တယ်ကျမတို့အကုန်လုံးလည်းဝိုင်းနှုတ်ဆက်ကြတယ်ပြီးတော့မဲယုံဝန်ထမ်းတွေအကုန်လုံးကလည်းအရင်ယဉ်ကျေးကြတယ်ပြီးတော့ဟိုဘာမှအခက်အခဲမရှိဘူးပေါ့နော်လုံခြုံရေးကလည်းအေးအေးဆေးဆေးပဲ Republican ဟို Democrat လွှမ်းမိုးတဲ့ပြည်နယ်ဒီနေ့အနေနဲ့ပေါ့နော် Republican တွေလည်းရှိတယ်ပေါ့ဒါပေမဲ့ဘာပြဿနာမှမတွေ့ကြရဘူးအဲ့တော့ကိုသားညွန့်ဦးကရော Virginia ပြည်နယ်မှာမဲပေးခဲ့တယ်ဆိုတော့ပြောပြပါအောင
်ကျွန်တော်က Virginia မှာကျွန်တော်ချူတင်မဲပေးခဲ့တာချူတင်မဲပေးခဲ့တာထူးဆန်းဆန်းကျွန်တော်အရင်တော့ကမဲပေးတော့ကတန်းစီတာပဲမကြုံရဘူးအရင်တော့ကဒီနှစ်ကချူတင်မဲမှာလည်းတော်တော်တန်းစီတာတော်တော်ကြားတယ်တန်းစီတာလူအလောက်များကျွန်တော်မကြုံဘူးအဲ့တော့ဒီနှစ်ကမဲပေးသူကတော်တော်များတယ်တော်တော်များလားတတိထားမိတခြားပြည်နယ်တွေကြီးတဲ့ခါမှာမဲပေးနှုံးနေမြင့်တက်လာတယ်လို့လည်းသိရတယ်ဥစ္စာတုံမောတတိထားမိ
ကျွန်တော်လည်းတတိထားမိတယ်ကျွန်တော်ဟိုမဲလင်းဆိုတော့မေးပေးရတာဒါရှင်းရှင်းလေးလေးပဲဟိုကျွန်တော်ရဲ့ ID ကိုပြတယ်ကျွန်တော် voter registration အကုန်လုံးလုပ်ထားပြီဆိုတော့ကျွန်တော်ရှင်းရှင်းလေးလေးပါပဲဒါပေမဲ့တခုဒီနေ့ကဟို2020နဲ့မတူဘူးအခုနဒီ Republican တွေကဒီသူတို့2020တုန်းကတော့ဒါလောက်ကြီးသူတို့ကျွတ်တင်မအားမပေးခဲ့ဘူး။ဟောဒီနေ့တော့ဟာအားဆိုင်အောင်ဆိုပြီးတော့ခုကျွတ်တင်မပဲဖြစ်ဖြစ်ဒါvoter registration ပဲဖြစ်ဖြစ်တော်တော်လေးသူအင်အားကောင်းတယ်။အဲ့လိုပဲကျွန်တော်တို့မြင်တဲ့တခြားပြည်နယ်မှာ
ကျွန်တော်ဒီရွက်ကပွဲ2 season ကိုဆက်ပါမယ်။အခု American နောက်ချမ်းမှာရှိတဲ့ California ပြည်နယ်ခြေဆိုင်တဲ့မြမရေးလှူရှာတဲ့ဦးချင်းရွှေလိုင်းပေါ်ရောက်နေတယ်ဆိုတော့သူ့ကိုအရင်ဆုံးအလှည့်ပေးချင်ပါတယ်။ဦးချင်းရွှေကြားပါလားခင်ဗျာ။ဟုတ်ကဲ့ဦးချင်းရွှေအခုအနောက်ဘက်ချမ်းကမဲယုံနေမဲပေးမှုရလတ်တွေလည်းထွက်လာပြီးကယ်လီဖိုးနီးယားဆိုရင်လည်းဒီမိုကရက်နိုင်သွားပြီတော့အဲ့တော့မဲပေးမှုရလတ်အခြေအနေနဲ့ပတ်သက်လို့ဦးချင်းရွှေရဲ့သုံးသပ်ချက်ပေါ့နော်ဘယ်လိုများရှိပါလဲ
ဟိုကျွန်တော်တို့ကယ်လီဖိုးနီးယားကတော့နီကိုရီးယား it's a blue state ဒီဟို Pacific Coast ပေါ်မှာရှိတယ်ဒီဟို Pacific ကမ်းခြေမှာရှိတယ်ကျွန်တော်တို့ပြည်နယ်တွေအကုန်လုံးကသူတို့နီကိုရီးယားတွေ့ထားတာဒီဒီဟို Washington နဲ့ Oregon နဲ့ California ရာဒီမိုကရက်နိုင်တယ်ဆိုတော့ကျွန်တော်တို့အတွက်ကတော့ဒါကတော့သိပြီးတော့ဘယ်လိုခေါ်မလဲအောင်ဝဲစရာမကောင်းဘူးပေါ့လေအစားမဟုတ်ဘူးပေါ့နော်နောက်ပြီးတော့ဒီဘက်က issue တွေကအဲ့ဒီလိုဟိုဒီကျွန်တော်တို့ဘက်က state တွေကအဲ့ဒီ climate change တို့လေအဲ့ဒီရာသီဥတုပြောင်းလဲရေးတို့ပြီးတော့အဲ့ဒီလိုဟို sustainability ပေါ့နော်ဒီလိုဟို environmental ကိစ္စတွေကိုကျွန်တော်တို့ကပို့ပြီးတော့ဒီ the state တွေစိတ်ဝင်စားတော့เนาะပြီးတော့ဒီမိမအရေးနောက်ပြီးတော့လူတွေကလည်းနည်းနည်းပို့ပြီးတော့ဟိုသူတို့ဒီကလူတွေခေါ်သူတို့လေးပို့ပြီးတော့ liberal ပေါ့เนาะ progressive thinking ရှိကြတယ်လုပ်ငန်းတွေကလည်းအဲ့ဒီလိုလုပ်ငန်းတွေများတယ်ဆိုတော့လေကျွန်တော်တို့အတင်းနဲ့ကတော့ဒီဥစ္စာမထူဆောင်လို့ကျွန်တော်တို့ယူဆရပေါ့ညာကျွန်တော်တို့နေပြည်တော်ကမျှော်လင့်ထားတော့ပေါ့
ဟုတ်ကဲ့တဆက်တဲ့ဒီနေ့မဲပေးမှုအခြေအနေပေါ့အဲကယ်လီဖိုးနီးယားပြည်နယ်အပါဝင်အနောက်ချမ်းမဲပေးတဲ့ဒီနေ့မဲပေးတဲ့အခြေအနေချွတ်ချုံမှုရှိရလားဘာတွေထူးခြားရှိလဲအရင်ကာလတွေအရင်နှစ်တွေကတည်းကထူးခြားမှုရှိလား
ဟိုကြိုးတင်မဲပေးတဲ့လူတွေပုံများတယ်ပြောတယ်ပြီးတော့စောစောတုန်းကကျွန်တော်တို့အဲဟိုတီဗီမှာတွေ့တာပေါ့လေလူတွေဟိုနောက်ဆုံးအချိန်ထိတန်းစီပြီးတော့ပေးနေတော့ရှိတယ်အဲ့တော့မဲပေးတဲ့လူเนาะအဲ့လိုများတယ်လို့ယူဆကြတယ်ဗျာ
โอเคပါခင်ဗျာကျွန်တော် ဒေါက်ခင်စိုးဝင်းကိုမေးချင်ပါတယ်ဟု
တ်ကဲ့ဒေါက်ခင်စိုးဝင်းကိုမမေးခင်ဒေါက်ခင်စိုးဝင်းက
မေးချင်ပ
ါဦးကျင်းချွေကိုမေးချင်ပါတယ
်ဟုတ်ကဲ့ကဲ့
လို့ပြီးတော့ဦးကျင်းချွေကျမဟိုတည်တလောက်ပေါ့နော်ကြားမိတလောက်ပေါ့ဒီကယ်လီဖိုးနီးယားမှာရှိတယ်မြန်မာနယ်ဘွားတွေပေါ့နော်မြန်မာအမေရိကန်တွေရွေးကောက်ပွဲဒီ local ရွေးကောက်ပွဲပေါ့နော်ဒေသဆိုင်ရာရွေးကောက်ပွဲတွေမှာဝင်ပြီးအရွေးခံနေကြလို့ပါဟိုသူတို့အခြေအနေရောဘယ်လိုရှိပါလဲရှင်
ကျွန်တော်တို့နဲ့အဲ့ဒီ RAD တူတူတက်တဲ့အဲ့ဒီ George Wong ရဲ့သားအဲ့ဒီ Thomas Wong ကသူကတော့အဲ့ဒီဟို Monterey Park City မှာသူ Mayor ဖြစ်နေပြီ
ဟုတ်ကဲ့ပါ
နော်အဲ့တော့ကျန်တာတော့ကျွန်တော်ဗမာအရွေးခံတယ်ဆိုတာကျွန်တော်မကြားမိဘူးဗျဟုတ
်ကဲ့
ဒီနှစ်ကထူးခြားပြောမှဆိုရင်ဂျန်စီလို့ပြောတယ် First Time Voter ကြီးပထမဆုံးမဲပြီးတဲ့နှစ်ပေါ့နော်ဒေါက်ခစုံဝင်သူရဲ့အခန့်ကဏ္ဍသူရဲ့တက်ကြွမှုဒီရွေးကောက်ပွဲမှာသူရဲ့ Involvement ဘယ်လိုများမြင်ပါလဲ
အဲနေနေတော့ဟိုပါတော့ဟို Republican ကိုထောက်ခံတဲ့ဒီ Republican သမရလောက် Donald Trump က तू ကလူငယ်ဒီရဲ့မဲကိုရဖို့ तू ကအတော်လေးကိုစူးစမ်းခဲ့တယ်ပေါ့နော်ကျမတို့ထင်ထားတာ ਨੇ ဟိုနေနေလေးကွဲသွားတာဘယ်လိုလဲဆိုတဲ့ခါကျသူ့ဘက်မှာပါလာတဲ့ Elon Musk တို့เนาะသူ့ဘက်မှာပါလာတဲ့ဒီ Celebrity တို့ဘာလို့တချို့လူငယ်တွေကတိတ်သဘောကျတယ်အဲ blue comb လဲဆိုတော့ဒီ wrestler တွေပါလာတာလေဟိုလူငယ်တွေကသဘောကျတယ်နောက်ပြီးတော့ Elon Musk လိုမျိုးဒီ tech giant ကြီးပေါ့နော်တိောက်ပါလာတာကိုလေလူငယ်တချို့ကသဘောကျတော့ပြီးတော့ဒီ Donald Trump ရဲ့ပြောပုံဆိုပုံလေးယူလေးသိန်းလေးသန်းအစပေါ့နော်ခတ်မိုက်မိုက်ပေါ့နော်ဆိုတော့ဒီဒီ tenderman နေလိုမျိုးဟိုတွဲဝိုက်ပြီးပြောမနေဘူးရင်းရင်းကြီးကြီးတွေပါလေသူတို့ကတိတ်မကြိုက်ဘူးသူတို့က Donald Trump လိုမျိုးတုံးတိုက်တိုက်ကြားကြိုက်ကြိုက်ဘူးမှဘီယူမဆိုင်ဘူးဟေ့ဆိုတဲ့ပုံစံမျိုးသူတို့ကသဘောကျတဲ့ခါကျတော့လူငယ်တော်တော်များများသူ့ဘက်ကိုပါသွားကြတယ်လူငယ်တော်တော်များများကိုအင်တာဗျူးလိုက်တဲ့အခါမှာဘသူ့ကိုမဲပေးမလဲလို့မေးလို့ရှိရင် Donald Trump ကိုမဲပေးမယ်လို့ပြောတဲ့လူကအများစုမြင်ရတာပေါ့နော်တစ်ဖက်မှာလည်းဟိုအမျိုးသမီးလူငယ်တို့ရှိတယ်သူတို့ကကြတော့ဒီအမျိုးသမီးနဲ့ပတ်သက်တဲ့ဒီမိမိရဲ့ကိုယ်ခန္ဓာကိုမိမိဟာမိဆုံးဖြတ်ပိုင်ခွင့်ရှိရမယ်ဆိုတဲ့ဒီသတိသားပြည့်ချခွင့်ဆိုင်ရာပေါ့နော်အဲ့ဒါနဲ့ပတ်သက်လို့သူတို့ကကမလာဘက်ကိုအားပေးတယ်ပေါ့ပြီးတော့ချို့ကလည်းဒီကမလာရဲ့မဲဆွယ်စည်းရုံးပုံကိုသဘောကျတယ်ဟိုရင်းရင်းကျေးကျေးတိမ်တိမ်မွေ့မွေ့နဲ့မဲဆွယ်စည်းရုံးနဲ့အားတက်လောင်စည်းရုံးနဲ့တစ်ဖက်သားကိုမပုတ်ခတ်ဘူးဆိုတော့အဲ့ဒါလည်းအားတာချက်တစ်ခုအနေနဲ့လူငယ်တွေပါလာတာရှိတယ်ပေါ့ဒါပေမဲ့ယောက်ျားလေးအများစုကလူငယ်အများစုနောက်လူမဲအဲလူငယ်အများစုကထရမ့်ကိုထောက်ခံကြတယ်ဘာလို့လဲဆိုတော့ထရမ့်ရဲ့ပုံစံကိုသူတို့ကြိုက်လို့ဟိုထရမ့်ရဲ့ဟိုဘာမှလို့ပြောမယ်ဆိုရင်တော့ဟိုဘယ်လိုခေါ်မလဲဒဲဒိုးပြောတာပေါ့နော်ဟိုအရက်ဟိုအရက်တုံးစကားနဲ့လူနားလဲအောင်ပြောနိုင်တယ်ပေါ့နော်ဒီဘက်ကနေပြီးတော့ပြောနေဥမာဝါရှင်တန်မှာရှိတဲ့ဒီဟိုလွှတ်တော်အမတ်တွေတန်တမန်တွေအဲ့အတိုင်းဝိုင်းမှာတော့ကလီရှေးလို့ခေါ်တာပေါ့နော်အဖန်တရားတင်းနေတဲ့စကားတွေကိုသူတို့နားကြီးနာပြီးမကြားချင်ဘူးလူငယ်ပြီးပြီးပေါ့အဲ့တော့ဒဲဒိုးပဲပြောမယ်သူပြောချင်တာပြောမယ်ဘူးမှခရုမဆိုင်ဘူးဆိုတဲ့ဟာမျိုးကိုသူတို့ကြိုက်တယ်အဲ့တော့လူငယ်တော်တော်များများထရမ့်ကိုထောက်ခံကြတယ်လို့ကျွန်မဒါကိုပိုင်ယူဆချက်ပေါ့
ကျွန်တော်ဥစ္စာသမုတ်လည်းမေးချင်ပါတယ်ပြောမယ်ဆိုရင်နှစ်ဖက်လုံးကစတားပါဝါကြီးတုံးကြပါတစ်ဖက်ကလည
်း
ကင်မရာရုပ်ဘက်ကလည်းတကယ်ဟူအန်တာတိန်းမန့်တကယ်ဆယ်ဘရီတီတွေထုတ်တုံးနှစ်ဖက်လုံးကစတားပါဝါကြီးထုတ်တုံးတာဒီမက်ဆေ့ဂျ်ဘွဲမှာအလုတ်ဖြစ်ရလား
အခုကြည့်ရတာဟာတော့အလုတ်ဖြစ်တယ်ဥပမာခုနဌာနမှုပြောတဲ့ဒီဟိုရဲဂျိုရိုဂန်ကသူက UFC က
ဟုတ်တယ်
ဆိုတော့တော်တော်လေးသူနာမည်ကြီးတယ်သူမှလည်းလူငယ်တော်လေးပြားတယ်အာဆိုတော့ကျွန်တော်ကြည့်ရတာဟာတော်တော်လေးထိရောက်မှုရှိတယ်လူငယ်မှာပြီးတော့လူငယ်ဆိုတဲ့နေရာမှာလည်းအခုcollege တက်တဲ့လူငယ်တွေပေါ့ university တက်တဲ့လူငယ်ကတော့ကျွန်တော်ထင်တယ်ဒီ Harry Spine ကိုသူတော်လေးပါပါတယ်
ကျွန်တော်ဦးကျင်းရွှေတခုထပ်မေးချင်တာဦးကျင်းရွှေကမြမအရေးမှလည်းတကယ်တော့တဲကြွကြလုံနေတယ်လွှတ်တော်လော်ဘီလည်းလုံနေတယ်ဆိုတော့အခုပြောမယ်ဆိုရင်လွှတ်တော်အောက်လွတ်တော်ရလတ်အထက်လွတ်တော်ရလတ်တမရယူကောက်ပွဲရလတ်တီပေါ်မှာမူတည်ပြီးတော့မြမအရေးနဲ့ပတ်သက်ကြောဘလောက်ထိဘလောက်တက်ရောက်မှုတွေရှိလာနိုင်လဲဦးကျင်းရှိဘလို့ခံမှမလဲ
ကျွန်တော်တို့ဗမာပြည်အတွက်ကိုစနစ်ကတော့နော် totally bipartisan ညာဟိုဒီ Republican Senatory အဲ့ Mitch McConnell လို့နောက်ပြီးတော့ဟို Indiana ဟို Todd Young လို့နော်အဲ့တော့ပြီးတော့မှ Democrat Senatory ရောသူတို့ညီညီမျှမျှကူညီကြတယ်ဗျဘာမဲ့ကဘိုင်ပါတီဆန်နော် House ကကြတော့ဟိုမာကြီးအရေးတော့ကူညီရတယ်ဒါပေမဲ့တခါတည်ကြရင်သူတို့ကတဘာပြီးတပြီလုံးအရေးတဲ့သူတို့ဒီရိုဟင်ဂျာအရေးကိုနည်းနည်းလေးပို့ပြီးတော့ဦးစားပေးချင်တဲ့သဘောမျိုးရှိတယ်တခါတည်ကြရင်ပြအောင်ကျွန်တော်တို့လုပ်ဖို့တော်တော်ပြောရတယ်ဗျနော်အဲ့တော့ဟိုဒီ ဟိုဘယ်အစိုးရဟိုကိုတမရတက်တယ်ပေါ့ဗျာဒီမှာတမရ executive branch ကိုဦးဆောင်တယ်เนาะဒီဟိုဝင်းကြီးများအဖွဲ့တော်တို့ဒီဦးဆောင်တယ်နောက်ပြီးတော့ congress ကဥပဒေပြုတယ်ဆိုတော့သူတို့ကဒီ check and balance ပေါ့ဗျာတယောက်နဲ့တယောက်တို့ထိမ့်သိမ့်တာရှိတယ်လေရှိတယ်ဆိုတော့เนาะဟို republican ပဲမဲပေးပေးဟို democrat ပဲမဲပေးပေးကျွန်တော်တို့ဒီ bipartisan ကျွန်တော်တို့အချင်းချင်းနှိပ်ပြီးတော့เนาะဘယ်သူအာဏာရရကျွန်တော်တို့ဟိုလိုချင်တာကိုဖြစ်အောင်မျှပြတာတောင်းရင်တော့ရမယ်လို့ကျွန်တော်ယူဆတယ်ဗျာကျွန်တော်တို့ကအဲ့ဒါမျိုးလုပ်အောင်ပြင်ထားရမှာပဲလေ
ဟိုစောင်းတော့ကြည့်ရမှာချက်ချင်းတော့ထွက်မလာသေးပါဘူးကျွန်တော်ဒီ view မြန်မာပိုင်းရဲ့ American ရွေးကောက်ပွဲ2 season ကိုဒီမှာပဲရန်နာခွဲပြီးပါကျွန်내မေးရလာတွေ့ကိုတော့နောက်ပိုင်းမှာကျွန်တော်တို့ဒီစောင်းကြည့်နိုင်ပါတယ်
ဟုတ်ကဲ့ပါ VOA မြန်မာပိုင်း website လူမှု media တွေမှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ် VOA ကိုကြည့်ရှုကြသူအားလုံးကိုကျေးဇူးအထူးတင်ပါတယ
်ကျွန်တော်တာညူဦးပ
ါကျွန်မခေဆိုးဝင်းပါရှင်းလန်းချမ်းမြေကြပါလ
ိမ့်ရှင်းချမ်းမြေကြပါလိမ့်ဗျာ
ဒါကတော့ American သမရရွေးကောက်ပွဲနဲ့ပတ်သက်လို့အထူးသုံးသက်ချက်ဆွေးနွေးပွဲအစီအစဉ်ကိုတင်ဆက်ခဲ့တာပါဗုဒ္ဓဘုနေညချမ်း VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
် VOE အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voebemis ဖြစ်ပါတယ်
ကဲခုတော့ရွေးကောက်ပွဲမှာအနိုင်ရသွားတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ဒုသမ္မတအဖြစ်ရှင်ပြိုင်သူအထက်လွှတ်တော်အမတ် JD Vance ရဲ့အကြောင်းကိုကြည့်ကြရအောင်ပါသူဟာတာမန်အမေရိကန်မိသားစုကမွေးဖွားလာသူဖြစ်ပြီးတော့စက်မှုလုပ်ငန်းတွေရွရွင်းကျဆင်းနေတဲ့အနောက်အလယ်ပိုင်းကအိုဟိုင်းယိုးပြည်နယ်မစ်ဒယ်တောင်းမြို့လေးမှာကြီးပြင်းခဲ့သူတဦးပါအဲ့ဒီနောက်နာမည်ကျော်အမေရိကန်တက္ကသိုလ်တစ်ခုဖြစ်တဲ့ Yale တက္ကသိုလ်ကနေဥပဒေပွဲရခဲ့သူဖြစ်ပါတယ်အခုနောက်ဆုံးရွေးကောက်ပွဲအောင်ပွဲခံခဲ့တာကြောင့် American သမိုင်းမှာအသက်အငယ်ဆုံးဒုသမရဖြစ်လာဖို့ရှိနေပါတယ် VOA သတင်းတောက် Caroline Persitu သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါရှင
် JD Vance ကို Kentucky ပြည်နယ် Jackson မြို့မှာမွေးတာမဟုတ်ပေမဲ့လည်းသူကတော့ဒီမြို့ကိုဇာတိမြို့အဖြစ်သတ်မှတ်ပါတယ
် Now when I proposed to my wife I said honey
ကျွန်တော်မိမကိုလက်ထပ်ခွင့်တောင်းတဲ့အခါပြောခဲ့တာကအချစ်ရေငါ့မှာတော့ဥပဒေကြောင်းကအကျွေးအမေရိကန်ဒေါ်လာ300,000နဲ့ကန်တကီပြည်နယ်အရှေ့ဘက်ကတောင်ဆောင်ကတုတ်တံမှာမြေတကွက်တော့ရှိတယ်လို့ပြောခဲ့တာ
ပါ။ဘာတစ်ခရိုင်ကရဲအရာရှိဂျွန်ဟော်လန်ကအဲ့ဒီကတင်းကြိုင်းမြေကိုလိုက်ပြပါတယ်။ဘန်စ်ကသူ့အဖွားကိုမော်မော်လို့ခေါ်တာပါ
။ He always came down here.
သူကဒီကိုသူ့အဖွားနဲ့အမြဲလာပါတယ်။တောင်တန်းတွေရှိရကိုခေါ်လာပြီးတောင်တန်းသားတွေဘယ်လိုနေလဲဆိုတာပြတာပါ။သူလည်းကြိုက်ပုံရပါတယ်။
သူကို Ohio ပြည်နယ် Middle Town မြို့ကလေးမှာမွေးဖွားခဲ့တာဖြစ်ပြီးတော့ကြီးထဲ့ထားတဲ့တနက်16လက်ပိုင်းနဲ့စီကံတင်းကျပ်တဲ့သူ့အဖွားကစောင့်ရှောက်ခဲ့တာပါ။သူ့မွေးစားအဖေနာမည် JD Hammond နဲ့သူဟာ Middle Town အထက်တန်းကျောင်းမှာတိုက်တိုက်ဆိုင်ဆိုင်ပဲဒုသမရအဖြစ်ကျောင်းရွေးကောက်ပွဲမှာပထမဆုံးအကြိမ်နိုင်မှုပါတယ်။ Marine တပ်မှအမှုထမ်းမှုပြီး Ohio ပြည်နယ်တက္ကသိုလ်ကနေအမြင့်ဆုံးအဆင့်နဲ့ဘွဲ့ရခဲ့ပါတယ်။အဲဒီနောက်ရေးတက္ကသိုလ်ကိုရောက်သွားပြီးအဲ့ဒီမှာသူဇနီးဖြစ်လာမဲ့ဥပဒေကြောင်းသူဥရှာချွလူခရီနဲ့ယဉ်နီးခဲ့ပါတယ်။ဂျိန်းအီမတ်စ်ကသူတို့နှစ်ယောက်လုံးနဲ့ကောလိပ်တငယ်ချင်းပါ။
I think she was it.
အဲ့ဒါတချို့ကို JDC ကိုထည့်ပေးလိုက်ပြီးသူ့ဘဝမှာမလုပ်ချင်တဲ့ဥပဒေကြောင်းကနေအနာဂတ်မှာဘာဆက်လုပ်မလဲဆိုတာဆုံးဖြတ်နိုင်စေခဲ့ပါတယ
်။ Vance ကိုနိုင်ငံတော်မှာတည်ကြတာက American အလုံသမားလူရန်စားအကြောင်းရေးထားတဲ့သူ့ရဲ့2016ခုနှစ်ကနာမည်ကြီးစာအုပ်ကနေရုပ်ရှင်ဖြစ်လာတဲ့Heavily allergy စာအုပ်ကဖြစ်ပါတယ်။အဲ့ဒီထဲမှာ Glenn Close က JD ရဲ့အဖွားအဖြစ်တရုပ်ဆောင်ထားပါတယ်
။ But you got to decide you want to be somebody or not.
American သမ္မတဟောင်း Donald Trump ရဲ့ထောက်ခံမှုနဲ့ Kentucky ပြည်နယ်ကိုချစ်တဲ့ Ohio ပြည်နယ်သား JD Vance ဟာ Ohio ပြည်နယ်အထက်လွှတ်တော်အမတ်ဖြစ်လာခဲ့ပါတယ်။နောက်နှစ်နှစ်အကြာမှာတော့ Trump က Vance ကိုသူ့ရဲ့ဒုသမ္မတလောင်းအဖြစ်ရွေးခဲ့ပါတယ်။
Vice President of the United States.
ဒါပေမဲ့လည်းအစာဦးပိုင်းမှာတော့သူက Trump ကိုမုန်းစရာကြီးလို့ပြောဆိုထားခဲ့ပြီး Trump ကိုထောက်ခံတဲ့သူဘယ်တော့မှမဟုတ်ခဲ့ဘူးလို့ပြောထားမှုပါတယ်။အခုဒုသမ္မတလောင်းအနေနဲ့သူ့ရဲ့မူဝါဒတွေဟာ Trump အတိုင်းပဲဖြစ်ပြီးတော့သမ္မတဟောင်းဟာ2020ခုနှစ်ရွေးကောက်ပွဲကိုရှုံးသလားလို့မေးတဲ့အခါမှာတော့
No
မဟုတ်ပါဘူး2020ခုနှစ်မှာဆိုးရွားတဲ့ပြဿနာတွေအများကြီးရှိတယ်လို့ကျွန်တော်ထင်ပါတယ်။ ထရန့်ရွေးကောက်ပွဲရှုံးသလားဆိုရင်ကျွန်တော်သုံးမဲ့အသုံးလုံးအရာဆိုရင်မရှုံးပါဘူ
းဘန့်စာတရုတ်နဲ့အရှေ့အာရှကိုတင်းမာတဲ့သဘောထားရှိပြီးယူကရိန်းကိုစစ်ရေးအရာကူညီဖို့ကိုလည်းဆန့်ကျင်ပါတယ်အစ္စရေးဟားမတ်စစ်ပွဲနဲ့ပတ်သက်ပြီးVOA ရဲ့အမေးကိုဖြေကြားတာမှာတော့
Kamala Harris ကတစ်ဖက်မှာတော့အရက်သားတွေတည်ကြည်နေတာကို view site တယ်လို့ပြောထားပါတယ်။ဒါပေမဲ့တစ်ဖက်မှာတော့အရက်သားတည်ကြည်မှုနည်းစီမဲ့လက်နက်တွေ Israel ကိုပေးဖို့ညှင်းဆန်ထားတာပါ
။ Vance ရဲ့ဇာတိမျိုး Middleton ဟာ Trump အမာခံနယ်မြေဖြစ်ပြီးတော့ Steve Dillman ဟာ Vance 16နှစ်အရွယ်တုန်းကပထမအဆုံးအလုပ်ပေးခဲ့သူပါ။
I'm very proud of what he's
done. သူအခုလိုအောင်မြင်လာတာကိုကျွန်တော်အလွန်ကိုယူပါတယ်။အဲ့ဒီရဲ့အစိပ်ပိုင်းအဖြစ်ပါဝင်ခွင့်ရတဲ့အတွက်လည်းဝမ်းသာပါတယ်။မက်ကလီလန်မှာကြီးပြင်းလာတဲ့သူကအနာဂတ်မှာအမေရိကန်ပြည်ထောင်စုရဲ့ဒုသမ္မတဖြစ်လာနိုင်တာပါ
။တကယ်လို့သာရွေးကောက်ခံရရင် Vance ဟာအသက်40နဲ့အမေရိကန်သမိုင်းမှာတတိယအသက်အငယ်ဆုံးဒုသမ္မတဖြစ်လာဖို့ရှိပါတယ်ခင်ဗျာ
။ကုငိမ့်ချန်းပြောပြသွားတာပါ။VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအခုလို Radio ဒီ line နေအပြင်ကျမတို့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။အခုတော့ကျမတို့ဒီစကိုင်းတိုင်းမှာလေကြောင်းတိုက်ခိုက်မှုအခြေအနေတွေကိုပြောပြမှာပါ။စကိုင်းတိုင်းအတွင်းကထိန်ပွဲတွေကျင်းပတဲ့နယ်မြေတချို့မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်သေဆုံးမှုတွေပျက်စီးမှုတွေရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ရေမပင်ခရိုင်ပလဲမြို့နယ်တောင်ပေါ်အိုင်းမကြီးရွာမှာကထိန်ပွဲကျင်းပပြီးချိန်လေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်လူ၄ဦးသေဆုံးပြီးတော့ဒဏ်ရာရတာတွေရှိခဲ့တယ်လို့ဒဇယ်မြို့နယ်ဇီပေါက်ကျေးရွာမှာလည်းကထိန်အလူလှုပ်ဖို့ပြင်ဆင်နေတဲ့အချိန်မှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်နေအိမ်အဆောက်အုံတွေပြင်စာတင်ကျောင်းတွေပါထိခိုက်ပျက်စီးခဲ့ပါတယ်။စကိုင်းတိုင်းကစစ်ကောင်စီလေကြောင်းတိုက်ခိုက်မှုအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်။
နိုဝင်ဘာ5ရက်ညနေပိုင်းကစကိုင်းတိုင်းရင်မပင် KI ပလဲမြို့နယ်တောင်ပေါ်အိုင်းမကျေးရွာကိုစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်တာကြောင့်အရက်သား၄ဦးသေဆုံးပြီးဒဏ်ရာရတာတွေရှိခဲ့တာပါတောင်ပေါ်အိုင်းမကျေးရွာမှာမနက်ပိုင်းကထိန်အလှူပွဲကျင်းပချိန်ကျေးရွာအနီးတိုက်ပွဲဖြစ်တာမရှိဘဲတိုက်ခိုက်ခံရတာလို့လေကြောင်းတိုက်ခိုက်မှုအခြေအနေကိုသိရှိတဲ့ဒေသခံတွေကပြောပါတယ်တောင်ပေါ်အိုင်းမကျေးရွာလေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးပြောတာကတော့
တောင်ပေါ်အိုင်းမလေးရွာရှိတယ်ဗျာနော်ညနေ3နာရီခွဲအချိန်မှာချက်ဖိုက်တာနဲ့ပြစ်ခံလိုက်ရတယ်ခင်ဗျာ။ဟုတ်ကဲ့ပထမဆုံးတွေ့သွားတာကတော့3ယောက်ပြ။အဲကုသမှုခံယူဖို့ရအတွက်တောင်းရင်လည်းလမ်းမှာတယောက်ဆုံးဆုံးနဲ့2ယောက်တွေ့သွားတယ်လို့သိထားပါတယ်။ဆန်ဆန်ရရတာကတော့5ယောက်ခင်ဗျာ။တင်းပြည့်ရှိတာကတော့တင်းပြည့်ရှိတာတော့2လုံးတော့ဘူး။အကုန်လုံးတော့5လုံးလောက်တော့ပြည့်စီမှာပတ်တော်ဝင်ကြီးနေတော့အဲအိုင်းမရွာကကထိန်မွေးချင်းမနေတာလို့သိရပါတယ်ဆိုတော့ကရင်မော်ရောမနခင်ကလေးချင်းပါလေဗောဒါလိုရင်ဒါတောင်ပေါ်တွေလာမှာကျွန်တော်တို့ဒါရောက်စကြောထိုးချင်းလို့ဒီလိုဖိုက်တာနဲ့ပြချင်းလို့ကြတော့လုံးဝမရှိဘူးဒီမှာတလန်းရှိတဲ့အတိုင်းတိုင်းကြောင်းလာသွားလာစင်းတာတော့ခန့်တာဘောလို့ဟုတ်တယ်ကထိန်ချင်းရဲ့အခြေခံတော့မလဲဦးဆုံဆုံသွားနိုင်တာမို့ဒီနိုင်တာမို့ဟုတ်ပါတယ
်စစ်တပ်ကဂျက်ဖိုက်တာနဲ့ဘုံ၃လုံးကျဲချခဲ့ပြီးနှလုံးသားပေါက်ကွဲခဲ့ကမပေါက်ကွဲသေးတဲ့ဘုံ၃လုံးကျေးရွာထဲမှာကျန်နေတဲ့အတွက်ပြည်သူ့ကကွယ်ရေးတပ်ဖွဲ့တွေရှင်းလင်းရေးဆောင်ရွက်နေတယ်လို့ဒေသခံတွေကပြောပါတယ်အလားတူပဲဒဇယ်မြို့နယ်ဇီးပေါက်ကျေးရွာမှာလည်းနိုဝင်ဘာ၄ရက်ညနေပိုင်းကကထိန်အလှူပွဲလုပ်ဖို့ပြင်ဆင်နေချိန်စစ်တပ်ကလေကြောင်းကနေ၃ကြိမ်ဘုံကျဲတိုက်ခိုက်ခဲ့လို့အလှူပွဲကိုဖျက်သိမ်းပြီးဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ဇီးပေါက်ကျေးရွာသားတူကအခုလိုပြောပါတယ
်အလူလုပ်ပြီးကထိန်လုပ်မဲ့ကြားပေါ်ပြညအဲ့အချိန်မှာပြည့်သွားတယ်။တကယ်မလို့ရတော့ပေါ်ကြပါတော့လူရကြောက်တော့အင်းလာတဲ့ကြောက်အောင်ရှိရတော့ပြည့်တယ
်။လေကြောင်းတိုက်ခိုက်မှုကြောင့်လူထိခိုက်သေဆုံးတာမရှိခဲ့ပေမဲ့အိမ်မွေးတရိတ်ဆန်အချို့သေဆုံးတာကျေးရွာဖုန်ကြီးကျောင်းစာတင်ကျောင်းနဲ့လူနေအိမ်တွေပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဇီးပေါက်ကျေးရွာဟာအရင်ကလေကြောင်းတိုက်ခိုက်ခံရမှုမရှိခဲ့ပေမဲ့စစ်တပ်ရဲ့စစ်ကြောင်းထိုးနယ်မြေရှင်းလင်းတာတွေကြောင့်ဒေသခံတွေဟာမကြာခဏကျေးရွာကိုစွန့်ခွာထွက်ပြေးရတာတွေရှိပြီးပြီးခဲ့တဲ့2023ခုနှစ်ကလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းဇီးပေါက်ကျေးရွာသား2ဦးတပ်ဖြတ်ခံခဲ့ရပါသေးတယ်အခုလိုစကိုင်းတိုင်းဘက်ကကြေးရွာတွေမှာကထိန်အလှူပွဲတွေကျင်းပနေချိန်မှာစစ်ကောင်စီဘက်ကတိုက်ပွဲမရှိဘဲလေကြောင်းတိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရင်ထုတ်ပြန်တာတော့မရှိသေးပေမဲ့အဲ့ဒီဒေတာတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့စစ်ကောင်စီဘက်ကအကြောင်းပြလေးရှိပါတယ်ခင်ဗျာ
ကိုစံကျော်ပြောပြသွားတာပါအခုဆက်လက်ပြီးတော့မြန်မာအမျိုးသမီးတမကရဲ့ဒီထုတ်ပြန်ချက်အစီအခံစာကိုကြည့်ကြရအောင်ပါရှင်အောက်တိုဘာလအတွင်းစစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကြောင့်နိုင်ငံတော်အမျိုးသမီး82ဦးသေဆုံးပြီးတော့40ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြန်မာအမျိုးသမီးတမကအဖွဲ့ကထုတ်ပြန်လိုက်ပါတယ်ပဋိပက္ခဖြစ်ပွားတဲ့ဒေသတွေမှာအမျိုးသမီးတွေလုံခြုံမှုကင်းမဲ့နေတယ်လို့တအံအမျိုးသမီးအဖွဲ့ကလည်းပြောပါတယ်လူခွင့်ရေးချိုးဖောက်မှုနဲ့လူသားမဆန်တဲ့နှင်းပန်းနှိပ်စက်မှုတွေအမျိုးသမီးအများစုကရင်ဆိုင်နေရတဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မက်အလိမ်မာကပြောပြမှာပါရှင
်စီကောင်စီတပ်ကနှီးမျိုးစုံလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတာကြောင့်အမျိုးသမီးတွေကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေတခြားသောလူခွင့်ရေးချိုးဖောက်မှုတွေအပါအဝင်နေ့စဉ်ဆိုသလိုအသက်ဆုံးရှုံးနေရတာလို့မြမအမျိုးသမီးတမကအဖွဲ့ကပြောပါရယ်2024ခုနှစ်အောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ31ရက်နေ့အတွင်းအောက်တိုဘာလ1လတည်းမှာကိုစစ်ကောင်စီတပ်တွေရဲ့တိုက်ခတ်မှုကြောင့်နိုင်ငံတော်အမျိုးသမီး82ဦးသေဆုံးပြီးတော့44ဦးထိခိုက်ဒဏ်ရာရရှိတဲ့အကြောင်းအဲ့ဒီတဲမှာပဋိပက္ခနဲ့ဆက်နွယ်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာက4ဦးသေဆုံးပြီးတော့9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြမအမျိုးသမီးတမကအဖွဲ့ကနိုဝင်ဘာလ5ရက်နေ့ကသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။သေဆုံးထိခိုက်ရတဲ့သူတွေဟာရှမ်းပြည်နယ်၊မွန်ပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းအပါအဝင်မြို့နယ်17ခုကအမျိုးသမီးတွေဖြစ်ပြီးတော့လေးဆောင်တိုက်ခိုက်မှု၊လက်နက်ကြီးပစ်ခတ်မှု၊တပ်ဖြတ်ခံရမှု၊ drone တိုက်ခိုက်မှု၊ပစ်တပ်ခံရမှု၊တိုက်ပွဲကြားမှာကြီထိမှန်မှု၊မီးရှို့တပ်ဖြတ်မှု၊ပဋိပက္ခနဲ့ဆက်နွယ်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကြောင့်သေဆုံးထိခိုက်ရတာလို့ဖော်ပြထားပါတယ်။နိုင်ငံတကာမှတရားစွဲဆိုနိုင်မှုစနစ်တကျမှတ်တမ်းတင်သွားမယ်လို့မြမအမျိုးသမီးတမကအထွေထွေအတွင်းရင်မှုနော်ခင်စန်းထွေကပြောပါတယ်
။ဆယ်ဝစုရဲ့လက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်အသက်ဆုံးရှုံးသွားရတဲ့အမျိုးသမီးတွေထောက်ပို့လုပ်လို့ဖမ်းဆီးနှိပ်စက်ခံပြီးတော့မှသေဆုံးသွားရတဲ့အမျိုးသမီးတွေမိရှုခံလိုက်ရတဲ့အမျိုးသမီးတွေနှီးပေါင်းစုံနဲ့အဆိုးရွားဆုံးရုံမှကောက်ကျစ်မှုတွေနဲ့ကျူးလွန်မှုတွေကိုအကြမ်းကြမ်းပြုလုပ်နေတဲ့ဒီအကြမ်းဖက်စစ်အုပ်စုနဲ့အပေါင်းပါတွေကိုဒီလိုအကြမ်းဖက်မှုတွေရပ်တန့်သွားနိုင်ဖို့အတွက်ကိုတန်းနိုင်တဲ့ညီနဲ့ကျမတို့လှုပ်ဆောင်သွားမယ်သူတို့ရဲ့ကျူးလွန်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိလာအောင်ကျမတို့ကလှုပ်ဆောင်သွားရမှာရှိရဲ့အဲ့ဒီအတွက်ကျမတို့နိုင်ငံတကာကနေပြီးတော့မှအကူအညီလိုအပ်တာတွေပြီးလို့ရှိနိုင်ငံတကာဥပဒေတွေနဲ့ကျမတို့ပြန်ပြီးတော့မှတရားစွဲဆိုနိုင်ဖို့စွဲဆိုနိုင်လောက်တဲ့အခင်းချင်းတွေဖြစ်လာဖို့အတွက်ကျမတို့ဒီမှတ်တမ်းတင်တဲ့ကိစ္စတွေကိုစနစ်တကျလှုပ်ဆောင်တယ်
နိုင်ငံကအနေနဲ့ဒီလိုစစ်ရာဇဝင်းမှုတွေကိုကျူးလွန်ခဲ့တဲ့အာဏာသိမ်းစစ်အစိုးရကိုအတိအမှတ်မပြုဖို့တိုက်တွန်းတဲ့အကြောင်းနော်ခင်ဆက်ထွေးကအခုလိုဆက်ပြောပါတယ်
နိုင်ငံတကာနဲ့တွေ့ဆုံပြီးတော့မှဒီအစိုးရတွေကိုကျမတို့ကအကြမ်းဖက်စစ်အုပ်စုကိုအတိအမှတ်မပြုဖို့ကိစ္စတွေပြီးတဲ့အခါကျရင်ဒီလေကြောင်းတိုက်ခတ်မှုတွေဆက်မဖြစ်ဖို့ဒီစစ်အုပ်စုကြီးနဲ့စီးပွားရေးလုပ်နေတဲ့ကိစ္စတွေရပ်တန့်ဖို့ကိစ္စတွေအပြင်ကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတကယ်လိုအပ်နေတဲ့ပြည်သူတွေစီချီချီမီမီနဲ့ချီချီရောက်ရောက်ရောက်ရှိနိုင်ဖို့အတွက်ကိုကျမတို့အများကြီးလှုပ်ဆောင်နေတာလည်းဖြစ်တယ
်ဆရာနာသိန်းကာလာမှာအစိုးရဆောင်လူခွင့်ရေးချိုးဖောက်မှုတွေလူသားမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုနိုင်ငံတော်လူမျိုးပေါင်းစုံကအမျိုးသမီးတွေခါစီရင်ဆိုင်နေရတယ်လို့သူကစက်ပြောပါတယ်။ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာအမျိုးသမီးတွေလုံခြုံမှုကင်းမဲ့နေတယ်လို့တန်အမျိုးသမီးအဖွဲ့ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ်
။ပဋိပက္ခတွေကြားမှာအမျိုးသမီးကတာဂက်တစ်ခုအနေနဲ့ဟိုခံနေရတယ်လို့တော့ပြောလို့ရတာပေါ့နော်။တခြားပဋိပက္ခเจ้าမှာပဲပြောပြောခုနပြောတဲ့လိမ်မိုင်းဆိုင်ရာဒီမမှုတွေမှာပဲပြောပြောအများဆုံးကခံနေရတယ်အမျိုးသမီးတွေဖြစ်ကြတယ်အမျိုးသမီးတွေအတွက်ကဟိုလုံခြုံမှုကင်းမဲ့နေတဲ့ပုံစံမျိုးတွေလည်းပြောလို့ရမှာပေါ့နော်ဟိုဘယ်မှာပဲနေနေတဲ့အရာပဲချစ်ချစ်အမျိုးသမီးတွေကအများဆုံးပြန်ခံရတဲ့အနေအထားမှာရှိနေတဲ့အခါကျတော့ဟိုလုံခြုံမှုမရှိဘူးအချိန်လုံးဆိုရင်ကြောက်လန့်နေရတယ်စိတ်တွေများနေတာတွေ့ရပေါ့နော်ဒီအမျိုးသမီးတွေနေတဲ့အပေါ်မှာအဲ့နေနေပဲနေရာမှာပဲရောက်ရောက်တာလုံချုံမှုလုံးဝကင်းမဲ့နေတယ်လို့တော့အကောင်းဆုံးကတော့ဒီဒီလူလူထုရှိတဲ့ဒေသတွေ area မှာမတိုက်ခိုက်ဖို့ကအရေးကြီးရပါတော့
စေရေးပဋိပက္ခတွေကြအမျိုးသမီးတွေကလေးတကယ်နဲ့အသက်အရွယ်ကြီးရင်သူတွေမှာအများဆုံးဓာတ်ရိုက်ထိခိုက်ခံစားနေရပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဒီအပေါ်မှာဖိအားပေးအရေးယူဖို့လိုအပ်တယ်လို့အမျိုးသမီးအဖွဲ့ကထောက်ပြနေကြတာဖြစ်ပါတယ် နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့အချက်အလက်တွေအရလဲအောက်တိုဘာလအတွင်းနိုင်ငံတော်ဖမ်းဆီးထိန်းသိမ်းခံရသူအမျိုးသမီးက12ဦးအထိရှိနေပါတယ
်အလိမ့်မှာပြောပြသွားတာပါ VOA မြန်မာပိုင်းကနေဒီနေ့ကိုဓာတ်ရိုက်ထုတ်လွှင့်တာအချိန်နှစ်ချိန်ထုတ်လွှင့်နေပါတယ်မြန်မာစံကြောချိန်မနေ့6နိုင်ကနေ9နိုင်အထိဓာတ်ရိုက်ထုတ်လွှင့်တယ်လို့အခုဒီမြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်မှာလဲကျမတို့ဝါရှင်တန် DC ကနေပြီးတော့သတင်းတွေကိုဓာတ်ရိုက်တင်ဆက်နေပါတယ်ဒီအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါဒီကနေ့အတွက်တော့ကျမတို့ဒီအမေရိကန်ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်ဒီသုံးသက်ချက်ဒီဆွေးနွေးဝိုင်းအစီအစဉ်ကိုတင်ဆက်ခဲ့တဲ့အတွက်အေဒီတာဆွေးနွေးခန်းအစီအစဉ်ကိုတော့ကျမတို့ဒီတပတ်မှာတင်ဆက်နိုင်ခြင်းမရှိတဲ့အတွက်တောင်းပန်ပါတယ်အခုတော့ဂျန်စီမျိုးဆက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါအမေရိကန်ပြည်ထောင်စုမှာမနေ့ကပြုလုပ်ခဲ့တဲ့သမရရွေးကောက်ပွဲမှာဂျန်စီတွေရဲ့သဘောထားတချို့ကိုဒီတပတ်အစီအစဉ်မှာကြည့်ကြရမှာဖြစ်ပါတယ်မက်ခင်လီကတင်ဆက်ထားပါတယ်ရှင
် Hey ဂျန်စီတို့တဲ့ချင်ရောက်ပြန်ပြီနော
် Our first mock voter yeah!
ဂျန်စီတို့ကြီးအခုကြားခဲ့ကြရတာကမကြခင်ရပ်ပိုင်းတွင်မှာလုပ်မဲ့အမေရိကန်ရွေးကောက်ပွဲအတွက် Maryland ပြည်နယ် Rock Bay မှာရှိတဲ့ Montgomery College ကကျောင်းသားလေးတွေကိုတကယ့်မဲယုံနဲ့ပုံစံတူမဲယုံလုပ်ပြီးတော့မဲပေးတာကိုလေ့ကျင့်ပေးတာကိုတွေ့ခဲ့ကြရတာเนาะအမေရိကန်နိုင်ငံမှာကနိုင်ငံသားတိုင်းရဲ့တာဝန်မှာခေါင်းဆောင်ကိုမဲပေးရမယ်ဆိုတဲ့ဟာပါတယ်လीအဲ့တော့သူတို့ငငယ်လေးတွေကနေပြီးတော့ဘယ်လိုမဲပေးရမယ်ဆိုတာကိုလေ့ကျင့်ပေးချကြတာပေါ့အဲ့တော့ဒီတစ်ပတ်ဂျန်စီစီစဉ်မှာမကြခင်လုပ်မဲ့အမေရိကန်ရွေးကောက်ပွဲအတွက်လူငယ်တွေဘလို့မဲပေးကြမယ်သူတို့ရဲ့သဘောထားတွေကဘလို့ရှိတယ်ဆိုတာကိုပြောပြပေးကောင်းမယ်နော်ပထမဆုံးတော့မြန်မာအမေရိကန်လူငယ်လေးရဲ့ဒီရွေးကောက်ပွဲပေါ်မှာထားတဲ့သူ့ရဲ့သဘောထားကိုနားထောင်ကြည့်ပါဦ
းကျွန်တော်ကဟိုဒီကယ်လီဖိုးနီးယားမှာနေထိုင်တာလည်းဖြစ်တော့အာဒီဟိုထိတ်တီးကနေပြီးတော့တမနာတွေကကမာဟဲရစ်ဘေးမလားဒေါ်နယ်ထရန့်ဘေးမလားဆိုတော့ကျွန်တော်ရဲ့ဗိုလ်ကကျွန်တော်အရေးတော့သိမှာပါဦးခင်ဗျအာဒီကယ်လီဖိုးနီးယားကကျွန်တော်ဟိုပို့ပြီးတော့ဒီမိုကရက်လင်းဖြစ်တဲ့or state ဖြစ်တော့ဟို Kamala Harris က electoral college board ရမယ် electoral college board ကိုရမယ်ဆိုတာသိနေတော့ဟိုကျွန်တော် research လုပ်ရင်အာဒီ local community ကဟို judge တွေအာဒီ county council တွေမှာဘယ်သူထိုင်မယ်အဲ့လိုမျိုးတွေပို့ပြီးတော့ research လုပ်ပြီးတော့မဲပေးပြတာများတယ်ပြီးတော့အဲ့ဒီ local community ဒီဟို city မှာဘယ်လိုမျိုး policy တွေအသစ်ပြောင်းနေအဲ့ဒါကိုဟိုဟုတ်ကဲ့ you design it လေးလာပြီးတော့ဘယ်ဟာပို့ပြီးတော့ community အတွက်ပုံပြပေးမယ်အာရှိလဲဆိုတာကိုလေးလာပြီးတော့မဲပေးတာတော့ဘာလို့ရှိရခင်ဗျာ
ကဲအခုတော့ Montgomery College ကဒီအစမ်းလေ့ကျင့်တဲ့မဲယုံမှာမဲပေးခဲ့ကြတဲ့လူငယ်လေးတွေအတန်ကိုလည်းနားထောင်ကြည့်ပါ
ပထမဆုံးမဲပေးခွင့်ရတဲ့သူတယောက်အနေနဲ့ဘယ်လိုခံစားရသလဲဆိုတာကိုသိချင်တာပါပြီးတော့ဒါကလည်းကျွန်တော်တို့ပထမဆုံးမဲပေးရတာဆိုတော့လေဘယ်လိုလှုပ်ထုံးလှုပ်နီးတွေနဲ့မဲပေးရသလဲဆိုတာကိုသိချင်တာဗျ
Going to be a very special time. It's going to be America's new golden age. We're going to make it a golden age. It seems impossible, doesn't it?
နိုင်ငံရဲ့စီးပွားရေးလူမှုရေးသဘာဝပတ်ဝန်းကျင်နဲ့မဲဆွေစီယုံနဲ့အချက်အလက်ဒီပေါ်မှာလူငယ်တွေရဲ့သဘောထားရောဘယ်လိုရှိနေလဲ?
ဟိုမှာလူနိုင်ငံကိုပို့ပြီးတော့အားပေးတဲ့အတွက်ကြောင့်ဟိုအစိုးရကနေပြီးတော့ကျွန်တော်တို့ abortion မလုပ်ရဘူး abortion လုပ်ရမယ်အဲ့လိုမျိုးအားပေးတာကျွန်တော်မကြိုက်ဘူးခြား immigration policy နဲ့ပြောရမယ်ဆိုတော့ legal immigration ဘက်ကိုပို့ပြီးတော့အားပေးတယ် America နေပြီးတော့ဟိုဟိုအခွင့်အရေးတွေနဲ့ဒီလိုစစ်ပြစ်နေတဲ့အချိန်မှာ Ukraine ဘက်ကို America နေပြီးတော့ဟိုဟိုအခွင့်အရေးတွေနဲ့ကရေချီပြီးတော့ dollar ကရေချီပြီးတော့ထောက်ပံ့တာတွေပဲရှိတယ်အမ်အခုလက်နက်တွေပိုင်းနဲ့လည်းထောက်ပံ့တာရှိတယ်အဲ့လိုမျိုးလို့တော့ဟိုဒီကျွန်တော်တို့အမေရိကန်နိုင်ငံပြည်သူပြည်သားတွေမှာအဟိုအခွင့်အရေးရနေပြီးတော့ဟိုဆုံးရှုံးနေလို့ကျွန်တော်ခံစားရတယ်ဒီအလိုအခွင့်အရေးတွေကိုဒီလိုမျိုးပို့မဲ့အစားဒီနိုင်ငံရဲ့ဟိုလမ်းမဆက်သွယ်ရေးတို့အကလေးတွေရဲ့ပညာရေးတို့အပို့ပြီးတော့ invest လုပ်တာကျွန်တော်ပို့ပြီးတော့ယုံကြည်ရဲ့
အဲ့ချက်ပြင်းဈေးတွေကုန်စည်လုံးနဲ့ဓာတ်ဆီဈေးတွေတစ်ချိန်လုံးတက်နေတော့လူတွေကဘလို့တက်နိုင်တော့မှာလဲဘလို့လုတ်ပြီးမိသားစုတစုကိုတီးဆောက်နိုင်တော့မှာလဲ
ရာသီဥတုဖောက်ပြန်ပြောင်းလဲတာနဲ့မျိုးပွားမှုဆိုင်ရာပြဿနာတွေကအရေးကြီးတယ်လို့ထင်ပါတယ
်လူငယ်တွေအနေနဲ့အခုလာမဲ့ရွေးကောက်ပွဲမှာဘာကြောင့်မို့လို့မဲပေးတဲ့နေဆိုတဲ့အပေါ်သူတို့ရဲ့အမြင်တွေကရော
နိုင်ငံသားတွေအားလုံးအတွက်ကမ္ဘာမှာအမေရိကန်ရဲ့အခန်းကဏ္ဍကအရေးကြီးတယ်လေအထူးသဖြင့်ကျွန်တော်တို့လိုအခုမှမဲစာပေးသူတွေအတွက်ပေါ့
လူငယ်တယောက်အနေနဲ့ပြောရမယ်ဆိုရင်တော့အမေကတော့ပေးဖို့ပေးတဲ့နယ်လို့ကျွန်တော်ထင်တယ်အာဒါပေမဲ့ အခက်အခဲမျိုးမျိုးကြောင့်ဟိုတစ်ခါနေမပေးမိတာပဲလေရှိရဆိုတော့အဲ့ဒါတွေလည်းနားလဲတယ်ဟိုလူငယ်ဆိုတော့တအားကြီးလဲနိုင်ငံရေးကိုစိတ်ဝင်စားတာတွေရှိရဆိုတော့အဲ့လိုမျိုးဟိုတအားလေးလာမှုမရှိပဲနဲ့ပေးမိရဆိုရင်တော့မှားမူမီပေးမိရပါတယ်ရှိရအဲ့ဒါပို့ပြီးတော့စိုးတယ်ပေါ့နော်အဲ့တော့ဟိုနိုင်ငံရေးအမဲပေးခြင်းဟိုကောင်းကောင်းမှုလေးလာပြီးတော့ပေးတာတော့ပို့ပြီးတော့ထိရောက်တယ်လို့ယူဆတယ်အဲဒါမဲ့လူငယ်အနေနဲ့ပြောရရင်တော့ဟိုအခုဟို primary aid ဟိုဟိုတာမနာတွေကိုဟိုမဲပေးရင်တော့ပေးပြောင်းပေးပါတော့အာလို့တော့နှုတ်ဆော်ချင်တယ်အခု swing state မှာရှိနေတဲ့လူတွေဆိုရင်တော့ပို့ပြီးတော့အားပေးချင်တာပေါ့နော်အာဘာဖြစ်လို့ဆိုတော့သူတို့ရဲ့ဟိုဟို folk ကတာမနာတွေဟိုမဲပေးမယ်ဆိုရင်ပို့ပြီးတော့ထိရောက်တယ်လို့တော့ဟိုယူဆတယ်အဲ့တော့ဟိုဘယ်ဘက်ကိုမဲပေးပေးဟိုသွားပြီးတော့မဲပေးပါလို့တော့နှုတ်ဆော်ချင်တယ်
ကဲဂျန်စီတို့ရေမကြခင်ရပိုင်းတွင်းမှာပဲရွေးကောက်ပွဲရလို့တော့မှာဆိုတော့တန်း40ကျော်ရှိတဲ့ American Gen Z တွေရဲ့မဲရီယာလည်းအဆုံးဖြတ်တစ်ခုဖြစ်လာနိုင်တာမို့လို့ဘလို့ရလက်တွေရလာမလဲဆိုတာကိုရင်ခုန်စွာနဲ့စောင့်ကြည့်ကြပါအောင်နော
်ဒါကတော့မက်ခင်လေးအဖက်စင်တင်ဆက်နေတဲ့ Gen Z စီစဉ်ပါရှင်ဒီစီစဉ်ကိုကျမတို့ဒီVOA မြန်မာပိုင်းရဲ့ဒီရုပ်သံအစီအစဉ်မှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့အားကစားကဏ္ဍကိုကြည့်ကြရအောင်ပါ2024ခုနှစ်အတွက် Golden Food ရွှေခြေတောက်ပိုင်ရှင်ဆုကိုတော့ Argentina တိုက်စစ်မှုနဲ့ဂျပန်အမျိုးသမီးအသင်းကောင်းဆောင်တို့ရသွားပါတယ်။ပီရူးနိုင်ငံကဘောလုံးပွဲတစ်ခုမှာတော့မိုးကြိုးပစ်တာကြောင့်ကစားသမားတစ်ယောက်သေဆုံးသွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြထားပါတယ်ရှင်။
2024ခုနှစ်အတွက် Golden Foot ဖြေချေတော့ပိုင်ရှင်စုကိုရော Argentina နဲ့ Inter Milan တိုက်စစ်မှု Lautaro Martinez နဲ့ဂျပန်အမျိုးသမီးဘောလုံးအသင်းခေါင်းဆောင် Sakai Kumagai တို့ရရှိသွားခဲ့ပါတယ်။ဒီ Golden Foot ဖြေချေတော့ပိုင်ရှင်စုကိုရောအသက်28နှစ်နဲ့အထက်ကစားသမားတွေကိုပဲပေးတာဖြစ်ပြီးတော့ပြည်နယ်နိုင်ငံ Monaco မြို့မှာပြီးခဲ့တဲ့ဇာတာဝရီနေ့ကအကြီးမြင့်ခဲ့ပါတယ်။ဒီနေ့မှာတော့ Argentina တိုက်စစ်မှု Lautaro Martinez လူကိုယ်တိုင်တက်ရောက်ယူနိုင်ခဲ့ခြင်းမရှိပဲဂျပန်မျိုးသမီးအသင်းကောင်းဆောင်စကိုင်းကူမာဂိုင်ပဲတက်ရောက်ယူခဲ့ပါတယ်။ဒီစုရဲ့ထူးခြားချက်ကတော့ကစားသမားတယောက်အနေနဲ့တခြားစုတွေလိုမျိုးအချိန်ချင်းရောက်ွယ်မရှိဘဲတသက်မှာတစ်ချိန်သာရရှိခွင့်ရတာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ဘက်ကပရီးမီယာလိဘောလုံးပွဲတွေဘက်မှာတော့အာဆနယ်အသင်းရဲ့အောက်သားဒါရိုက်တာအီဒူဟာသူ့ရဲ့ယာရုကနေနှုတ်ထွက်လိုက်ပြီဖြစ်ပါတယ်။အီဒူဟာ2019ခုနှစ်မှာအာဆနယ်အသင်းရဲ့မစ်နက်ဒါရိုက်တာဖြစ်တာကိုယူခဲ့ပြီး2022မှာတော့အောက်စားဒါရိုက်တာဖြစ်တာကိုယူခဲ့တာဖြစ်ပါတယ်။အီရုကတော့အခုလိုအသင်းကနေနှုတ်ထွက်ဖို့ဆုံးဖြတ်ရတာဟာသူ့အတွက်ခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါရခင်ဗျာ။ပိနေငံဘက်ကလာလီဂါဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းလန်စီယာမြို့မှာရုတ်တရက်ရေကြီးမှုတွေအတွက်သေဆုံးသွားတဲ့သူတွေအတွက်ဝန်ထဲချက်အထိမ့်မှတ်ဖြစ်တဲ့ဘောလုံးပွဲတွေမဆခင်မှာတစ်မိနစ်ငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။စပိန်နိုင်ငံအရှေ့ဘက်ခြမ်းကဗလန်စီယာမြို့မှာရေကြီးမှုကြောင့်အခုဆိုရင်သေဆုံးသူဥယေဟာ200ကျော်သားခဲ့ပြီဖြစ်ပါတယ်။ရေကြီးမှုကြောင့်ကားတွေအိမ်တွေအများပြားရေထဲမျောပါနစ်မြုပ်ပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ရုတ်တရက်ရေကြီးမှုတွေအတွက်သေဆုံးသွားတဲ့သူတွေအတွက်ဝန်ထဲချက်အထိမ့်မှတ်ဖြစ်တဲ့ဘောလုံးပွဲတွေမဆခင်မှာတစ်မိနစ်ငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။ရေကြီးမှုတွေကြောင့်ကားတွေအိမ်တွေအများပြားရေထဲမျောပါနစ်မြုပ်ပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ဒါကြောင့်ဗလန်စီယာတင်းနဲ့ရီယယ်မက်ဒရစ်တင်းတို့ကစားမဲ့လာလီဂါပွဲပါဝင်အိမ်ဒေသမှာကစားမဲ့ပွဲစဉ်တွေကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။ရေပဲစဉ်ပြည်သူတွေအတွက်စပိန်ဆိုးရပါဝင်နိုင်ငံတော်ဝန်ကအကူအညီတွေပေးခဲ့ကြပြီးအက်တလတီကိုမက်ဒရစ်အသင်းရဲ့နီးပြဒီယေဂိုစီမီယိုနီကတော့စပိန်ပြည်သူတွေရဲ့တုံ့ပြန်မှုတွေကတော့မယုံနိုင်တော့အောင်ပါပဲဆိုပြီးတော့ချီးကျူးလိုက်ပါတယ်
။ Bueno, de eso no tengo ninguna duda que el pueblo español ha respondido increíblemente a
အခုလိုမျိုးတကယ်ကိုဝမ်းနည်းစရာကောင်းတဲ့အခြေအနေအပေါ်စပိန်ပြည်သူတွေရဲ့တုံ့ပြန်မှုကတော့မယုံနိုင်လောက်အောင်ပါပဲ။ကွင်းထဲမှာဝမ်းနည်းခြင်းအထိတ်အမှတ်တစ်မိနစ်ငြိမ်သက်ခဲ့ရတဲ့အချိန်ကတကယ်ကိုဝမ်းနည်းပြီးတော့စိတ်ထိခိုက်ရပါတယ်။ဖြစ်သွားခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်တို့တကယ်ကိုဝမ်းနည်းကြေကွဲရပါတယ
်။ဘာစီလိုနာကစားသမား Ferran Torres ကတော့ဒီလိုအခြေအနေမျိုးမှာကစားဖို့အင်အားမရှိတာကြောင့်မျိုးကံပြိုင်ပွဲဖြစ်တဲ့ Espanyol နဲ့ပွဲမှာဝယ်မကစားခဲ့သလိုပွဲကိုကြီးဖို့တော့အားမရှိခဲ့ဘူးဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ်။ Torres ဘက်ကအဲ့လိုဖြစ်တာကိုသူ့အနေနဲ့အပြည့်ဝနားလည်ကြောင်း Barcelona နီးပြ Hansi Flick ကလည်းပြောပါတယ်။ Espanyol နီးပြ Manolo Gonzalez ကတော့ဒီလိုအခြေအနေမျိုးမှာပွဲတွေကိုမကံမဲ့ရွှေ့ဆိုင်းတင်တယ်ဆိုပြီးတော့ပြောပါတယ်။ Real Madrid အသင်းဟာအခုသတင်းပတ်တွင်းမှာ Champions League မှာ AC Milan နဲ့ကစားမှာဖြစ်ပြီးတော့ Real နီးပြ Ancelotti ကတော့အခုလိုအခြေအနေမျိုးမှာ Spain နိုင်ငံတော်ကတခြားနေရာတွေမှာလည်း ဘောလုံးပွဲတွေကစားနေတာအဓိပ္ပာယ်မရှိဘဲပွဲတွေကိုမကစားသင့်ဘူးဆိုပြီးတော့ပြောလိုက်ပါတယ
် Yo lo que pienso es que el fútbol es una fiesta como tú puedes celebrar y hacer fiesta cuando
ဘောလုံးပွဲဆိုတာကပါတီပွဲလိုပါခင်ဗျားရဲ့ခင်ဗျားမိသားစုရဲ့ပြီးတော့ကျန်တဲ့သူတွေအားလုံးအဆင်ပြေပျော်ရွှင်နေတဲ့အချိန်မှာပျော်ရွှင်စွာဆင်နွှဲနိုင်ပါတယ်ဒါပေမဲ့လူတွေအဆင်မပြေဖြစ်နေတဲ့အချိန်မှာပါတီမလုပ်သင့်ပါဘူးဖလန်စီယာမှာရည်ကြီးပြီးတဲ့နောက်မှာတော့ဘောလုံးဆိုတာကအရေးကြီးဆုံးမဟုတ်တော့တဲ့အတွက်ဘောလုံးပွဲတွေကိုရပ်တင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကဒါကိုဆုံးဖြတ်နိုင်တဲ့သူတွေမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကညွန်ကြားတဲ့အတိုင်းလုပ်ရတာပါ
။ရီယယ်မက်ဒရစ်အသင်းကတော့ရေပေးတင်ပြည်သူတွေအတွက်ယူရိုတသန်းအကူအညီပေးထားပါတယ်ခင်ဗျာ။ဘရာဇီးလ်နောက်တဲ့လူပါဆယ်လိုဟာဖလူမီနန်စီအသင်းနဲ့လမ်းထွက်လိုက်ပါပြီ။ရီယယ်မက်ဒရစ်ကစားသမားဖြစ်တဲ့မာဆယ်လိုဟာဘရာဇီးလ်ပထမတန်းကဖလူမီနန်စီအသင်းမှာစကားနေတာဖြစ်ပြီးတော့အခုခါမှာတော့နှစ်ဖက်သဘောတူညီမှုနဲ့အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဖလူမီနန်စီအသင်းကစနေနေ့မှာပြောပါရတယ်။ဘာကြောင့်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တယ်ဆိုတာကိုတော့ထုတ်ပြန်ထားခြင်းမရှိပါဘူး။ဒါပေမဲ့လည်းအသင်းရဲ့နီးပြားနဲ့အဆင်မပြေတာကြောင့်ဖြစ်နိုင်တယ်လို့လည်းသုံးသပ်နေကြပါရတယ်။ပြီးခဲ့တဲ့တောက်ကြနေ့က Grammy နဲ့ပွဲမှာသူကိုလူစားလဲဖို့လုပ်နေချိန်မှာမာဆယ်လိုနဲ့နီးပြားကြအဆင်မပြေဖြစ်ပြီးတော့နီးပြားကမာဆယ်လိုကိုဝင်မကစားခိုင်းတော့ပဲအရန်ခုန်ထဲမှာပြန်ပြီးတော့ထိုင်ခိုင်းခဲ့ပါရတယ်။မနန်းဆက်ကတော့မာဆယ်လိုကိုထက်ကစားဖို့လုံနေချိန်မှာသူမကြိုက်တာတခုကြားလိုက်တာကြောင့်သူ့အနေနဲ့စိတ်ပြောင်းသွားပြီးဝင်မကစားခိုင်းပဲနေလိုက်တာဖြစ်တယ်လို့ပွဲပြီးသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အဲဒီကနေအခုနောက်ဆုံးမှာအသင်းနဲ့သူနဲ့ကြားနှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲဖို့အထိဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။တောင်အမေရိကဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ပြည်သူနိုင်ငံကဘောလုံးပွဲတစ်ခုမှာမိုးသိုးပြစ်တာကြောင့်သံသမားတယောက်ပြင်ဆုံးသွားခဲ့ပါတယ်။ပြည်သူနိုင်ငံဟွန်ကာယိုမြို့မှာနိုမာ3ရက်နေ့ကကစားခဲ့တဲ့အမတ်ပေးပြိုင်ပွဲမှာမိုးကြိုးပစ်တာကြောင့်ဖမီလီယာချုပ်ကအသင်းကကစားသမားတစ်ယောက်မိုးကြိုးထိမှန်တည်ဆုံးသွားခဲ့ပြီးတော့ကွင်းထဲမှာရှိတဲ့နောက်ထပ်ကစားသမား4ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ပြည်သူနိုင်ငံပိုင်အဒီညာသတင်းကထုတ်ပြန်ပါတယ်။ရုတ်တရက်ရာသီဥဆိုးပြီးတော့မိုးကြိုးတွေပစ်နေတာကြောင့်ပွဲကိုရပ်ပြီးတော့ကစားသမားတွေလည်းကွင်းထဲကထွက်ဖို့လုံနေတဲ့အချိန်မှာအသက်39နှစ်အရွယ်ဟူဂိုဒယ်လာခရုစ်မေဇာဆိုတဲ့ကစားသမားကိုမိုးကြိုးထိမှန်ပြီးတော့တည်ဆုံးသွားခဲ့တာဖြစ်ပါတယ်။ဒဏ်ရာရတဲ့သူ၄ယောက်ကိုတော့အနီးနားကဆေးရုံကိုပို့လိုက်ပြီးတော့ဒီထဲက၁ယောက်ကတော့ဒဏ်ရာပြင်းထန်တဲ့အတွက်စိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုညူယောက်မြို့မှာနိုဝင်ဘာ3ရက်နေ့ကကျင်းပခဲ့တဲ့ညူယောက်မာရသွန်မှာတော့နယ်သာလန်နဲ့ကင်ညာအပြေးသမားတွေဘူးဆွဲသွားခဲ့ပါတယ်။အမျိုးသားဘက်မှာတော့နယ်သာလန်နိုင်ငံကအဗီနာဂီယေက2022ခုနှစ်ကချန်ပီယံဖြစ်ခဲ့တဲ့ကန်ညာနိုင်ငံကအဗန်စ်ချေဘက်ကိုနောက်ဆုံးပန်းဝင်ကနီမီတာ400လို့မှကြော်တက်ပြီးတော့60ကအန္တရာယ်နဲ့အနိုင်ရသွားခဲ့ပါတယ်။တတိယနေရာကိုတော့ကန်ညာနိုင်ငံသားအယ်ဘတ်ကူရီယေကရသွားပါတယ်။မြို့သမီးဘက်မှာတော့ကန်ညာနိုင်ငံကရှီလာချက်ကီရီက2:24မိနစ်35စက္ကန့်နဲ့ပြေးပြီးတော့ဘုံဆွဲသွားခဲ့ပြီးတော့သူနဲ့တနိုင်ငံနေသားဖနစ်ကလက်ရှိချန်ပီယံဟယ်လန်အိုဘီရီကဒုတိယအသက်41နှစ်အရွယ်ဗီဗီယန်တို့ကတတိယရသွားခဲ့ပါတယ်။ညူယောက်မာရသွန်မှာအနိုင်ရတဲ့သူတွေကိုတော့တနင်္လာနေ့မှာညူယောက်ပြည်အထင်ကြီးအဆောက်အုံကြီးဖြစ်တဲ့ Empire State Building ကြီးပေါ်မှာဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ
။ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။အခုတော့သတင်းချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြမှာပါ။
အမေရိကန်ရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ဟာဒီမိုကရက်တစ်သမ္မတလောင်းဒုသမ္မတကမလာဟဲရစ်ကိုအနိုင်ရလိုက်တာကြောင့်သမ္မတသက်တမ်း၄နှစ်နောက်ထပ်တာဝန်ယူခွင့်ရမှာဖြစ်ပါတယ်။55ရောင်းမြောက်နဲ့48ရောင်းမြောက်သမ္မတအဖြစ်ရွေးချယ်ခဲ့ကြတဲ့အမေရိကန်ပြည်သူတွေကိုကျေးဇူးထူးတင်ပါတယ်လို့သမ္မတဟောင်းဒေါ်နယ်ထရန့်ကရွေးကောက်ပွဲအနိုင်ရကြောင်းကြေညာတဲ့မိန့်ခွန်းနဲ့မှထည့်သွင်းပြောဆိုခဲ့ပါတယ်။အင်္ဂါနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်သူတွေတက်ဝင်ယုံကြည်တဲ့ဒီမိုကရေစီစနစ်အားနည်းသွားအောင်ရုရှားအနေနဲ့အနောက်အရှက်ပေးခဲ့တယ်လို့ယူဆတဲ့အကြောင်းရွေးကောက်ပွဲဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်းဒေါ်နယ်ထရန့်အနိုင်ရသွားတဲ့အပေါ်ကပ္ပကောင်းဆောင်အသီးသီးကဝမ်းမြောက်ဂုဏ်ယူကြောင်းချီးကျူးစကားတွေပြောဆိုခဲ့ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ယူကရိန်းသမ္မတ Volodymyr Zelensky ပြင်သစ်သမ္မတ Emmanuel Macron ဗြိတိန်ဝန်ကြီးချုပ်ဩစတြေးလျဝန်ကြီးချုပ်တို့အပြင်တရုတ်အစိုးရတို့ကပါချီးကျူးအသိမှတ်အကုန်ပြုခဲ့ကြပါတယ်။မြန်မာနိုင်ငံအပါအဝင်မလေးရှား၊အိန္ဒိယ၊အင်ဒိုနီးရှားနဲ့လာအို၊ဇင်ဘာဝေစတဲ့နိုင်ငံတွေရဲ့ရုရှားနိုင်ငံရဲ့ဆက်ဆံရေးဟာဘက်ပေါင်းစုံနှစ်ဖက်အကျိုးစီးပွားနဲ့စစ်မှန်တဲ့ဆက်ဆံရေးဖြစ်တယ်လို့အပြန်အလှန်လေးစားတဲ့အထောက်အကြားအာဏာပိုင်အကျိုးစီးပွားအခြေခံတယ်လို့သမ္မတပူတင်ကပြောဆိုခဲ့ပါတယ်။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစောမိုးကျော်ကပြောပြသွားတာပါ။အတန်ဖန်းအင်ဂျင်နီယာကတော့ Nelson Lope ဖြစ်ပါတယ်ရှင်။ဒီကနေ့ညအစီအစဉ်မူကအလိမ္မာပါ။ရုပ်သံအင်ဂျင်နီယာကတော့ Justin Thrade ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ဗုဒ္ဓဘူးနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို website ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုလိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.